Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ16ရက်စနေနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50နဲ့ဘိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ကြတဲ့ပြည်ညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမစားဖုံးပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်။
ကျမအေးတနာကြပါမြောက်ကိုရီးယားနိုင်ငံကောင်းဆောင်ကင်ဂျွန်အွန်ကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ဒီနေ့ပဲရုံးမြင့်တက်ကြမှာပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံတွေ့နေရတဲ့ဖြစ်ရပ်ရှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းကြောင်းဝင်တိုက်တင်းဖို့နိုဘယ်ဆုရှင်တွေနဲ့ထင်ပေါ်ကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုအိတ်ဖွင့်ပေးစာပေးသွားပါရှင်။ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဒီညကြားရဖို့ရှိပါတယ်ရှားဖောင်ရင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမယ့်သတင်းလှော်တွေထဲမှာတော့
တိုင်းဆိုင်ထဲမှာလုပ်ပြဆိုတဲ့ရည်ရွယ်ချက်ကလည်းရှင်းတယ်။အများပြည်သူလူထုကိုပါဝင်စေချင်တယ်။အခု150ကျော်ရှိတဲ့နိုင်ငံမှာအများစုဖြစ်တဲ့လူထုအပေါင်းလုံးကလည်းပါဝင်ဖို့လိုတယ်ဆိုတဲ့ဟာကိုအမားတို့ဒီ message လေးကိုပေးတင်တယ်
အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲဥဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Moving Forward Together အဖွဲ့ကမတ်ကြီးကြီးစင်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်သတင်းနောက်မှဆုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရရန်နိုင်တို့ပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အွန်ကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြင်းထန်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲဆိုရရုပ်တံကနေကတိပြုသွားပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစူးစမ်းနေတာအောင်မြင်ခံနေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာနေတဲ့အချိန်မှာဒီအစီအစဉ်ကိုပြင်းထန်လှုပ်ဆောင်ဖို့တန်လျှံချထားပါတယ်။ဒီပန်းနိုင်ရောက်ဖို့အတွက်နဲ့အမေရိကန်ကခံနိုင်ရည်မရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခိုက်နိုင်တဲ့စွမ်းရည်ပိုင်ဆိုင်နိုင်မှုအတွက်တနိုင်ငံလုံးကအင်တိုက်အားတိုက်ပါဝင်လှုပ်ဆောင်ဖို့သူကတိုက်တွန်းသွားခဲ့ပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီးတော့တားလက်ပြစ်ပယ်ရင်တက်ဒုံးကြီးတစ်စင်းကိုတလားမပြည့်ခင်အချိန်တွင်မှဒုတိယအကြိမ်ဖြစ်နေတောက်ကြနေကပဲထပ်ပြီးတော့ပြစ်လွတ်သွားပြီးနောက်တစ်ရက်မှပဲအခုလိုမျိုးမစ္စတာကင်ပြောသွားတာပါ။မနေ့ကပြစ်လွတ်တဲ့ဒုံးကြီးကမိုင်ပေါင်း 2,300 ပြန်တန်းပြီးတဲ့နောက်ပစိဖိတ်သမုဒ္ဒရာတွေကိုကျသွားတာဖြစ်ပါတယ်။မစ္စတာကင်ကဒီဒုံးကြီးပြစ်လွတ်ဆန်းတက်နိုင်မှုကိုကျေးနပ်အားရတယ်လို့ပြောသွားခဲ့ပြီးတော့ဒါဟာမြောက်ကိုရီးယားရဲ့ဒုံးကြီးစွမ်းရည်တိုးမြင့်မှုစူးစမ်းတဲ့အပိုင်းမှာအောင်မြင်နေဆိုတာပြသနေတယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေလုပ်ထားတဲ့ကြားကဒီလိုမျိုးကဘာကအတိမတ်ပြရတဲ့အောင်မြင်မှုတွေရတာလို့မစ္စတာကင်ကပြောကြောင်း KCNA သတင်းမှဖော်ပြပါတယ်။ထိုင်ချင်းပြည်ဒုံးကျည်မှာတပ်ဆင်ထားတဲ့တာမိုနျူကလ িয়ার လက်နက်လို့မြောက်ကိုရီးယားကပြောတဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတစ်ခုကိုဒီလအစောပိုင်းကပြုလုပ်ခဲ့တရားပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြောက်ကိုရီးယားကပယ်ရင်တက်ဒုံးကျည်28စင်းစမ်းသပ်ပြုလုပ်ခဲ့ပြီးတော့နျူကလ িয়ার လက်နက်စမ်းသပ်မှု3ခုပြုလုပ်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်မှာရှေ့သတင်းမှတ်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကြရင်မြောက်ကိုရီးယားနိုင်ငံကိုကမ္ဘာလုံးဆိုင်ရာစီးပွားရေးတက္ကသိုလ်ပိတ်ဆို့မှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားဖို့အတွက်တောင်းအားပေးသွားဖို့ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းအရာရှိနှုတ်ကပြောဆိုလိုက်ပါတယ်။တန်တမာရေးမအောင်မြင်မှုကစစ်ဖြစ်လာနိုင်တဲ့အခြေအနေကိုတိုးစေတယ်ဆိုတဲ့အချက်ကိုတမတ်ထရမ့်ကအဓိကပြောသွားဖို့ရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေချမှတ်ဖို့အခုလအတွင်းလှုပ်ဆောင်ခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်နီကီဟေလီနဲ့မြန်မာလုံခြုံရေးကြံပေးအရှာမိုက်မော်စတာတို့ကတောက်တာနေကပြုလုပ်တဲ့အင်ပြီးတော့သတင်းစာရှင်းလင်းပွဲအတွက်မှကြိုဆိုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကရန်စားတဲ့လုပ်ရက်တွေနဲ့အစဉ်ကျင်မဲတဲ့လုပ်ရက်တွေကိုဆက်လုပ်နေတာကိုတွေ့နေရတယ်လို့နီကီဟေလီကပြောပါတယ်။မြန်မာလုံခြုံရေးကြံပေးမိုက်မော်စတာကလည်းသူဆိုရတော့စီရေးနီးလန်းနဲ့ဖြည့်ရှင်းတာကိုရှောင်ရှားနိုင်ဖို့အတွက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့လိုအပ်ပြီးတော့ဒါကိုတကမ္ဘာလုံးကထောက်ခံသွားဖို့လိုတယ်လို့ပြောပါတယ်။မြောက်ကိုရီးယားကမနေ့တောက်ကြနေတုန်းကဂျပန်နိုင်ငံဘော်ကနေချော်ပြီးတော့ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားကရန်လိုတဲ့လုပ်ရက်တွေကိုဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့အမိကုံရန်ကိုလက်တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြီးခဲ့တဲ့ဩဂတ်လကချင်းချောက်ခဲ့ပြီးတဲ့နောက်ဒါဟာမြောက်ကိုရီးယားဘက်ကဒုတိယအကြိမ်ဂျပန်နိုင်ငံဘော်ကနေချော်ပြီးတော့ဒုံးကျည်ပြစ်လွတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကဥပဒေပြုအမတ်တွေက နိုင်ငံတွင်းတရားမဝင်နေထိုင်သူတွေနဲ့ပတ်သက်ပြီးတော့တစုံတရာအကာအကွယ်ပေးထားတဲ့ဥပဒေတစ်ခုကိုအတိပြုပေးလိုက်ပါတယ်။အဲ့ဒီပြည်နယ်တွင်မှာဖမ်းခံရတဲ့သူတွေကိုနိုင်ငံသားဟုတ်မဟုတ်ရဲကမင်းငယ်ွင့်မရှိဘူးလို့ဒီဥပဒေကတားမြစ်ထားတာဖြစ်ပါတယ်။ပြီးတော့ရဲတပ်ဖွဲ့ဝင်တွေအနေနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ခွင့်ကိုလည်းကန့်သတ်ထားပါတ ူဂျယ်ရီဘရောင်းကဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံတွင်းစာရွက်စာတမ်းမရှိတဲ့နေထိုင်သူတွေကိုနှိမ်နှင်းမယ်၊မူရင်းနိုင်ငံပြန်ပို့တာတွေကြဲကြဲပြင်းပြင်းလှုပ်ဆောင်မယ်လို့မဲဆွယ်ကာလမှာကတိပြုထားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ကရဲတွေအနေနဲ့တမန်ဒေါ်နယ်ထရမ့်ရဲ့ရွှေပြောင်းနေထိုင်သူပြန်ပို့ရေးဇေယျထဲမှာပါဝင်ကူညီရမယ့်အခြေအနေကိုဒီဥတွေကတားဆီးပေးလိမ့်မယ်လို့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ခေါင်းဆောင်ကေဗင်ဒီလွန်ယွန်ကပြောသွားပါတယ်။ဒါမှလည်းဒီဥတွေအောက်မှာလူတို့ဦးဟာဒုစရိုက်မှုပေါင်း800ကျပ်ကမှတစ်ခုထက်ပိုပြီးတော့ကျွလွန်နေဆိုရင်တော့ဒေသဆိုင်ရာနဲ့ပြည်နယ်ရဲအရာရှိတွေအနေနဲ့ပြည်အောင်လူလုံမှုကြီးကြပ်ရေးအရာရှိတွေနဲ့သတင်းအချက်လက်ဖလဲခွင့်ရှိပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့မှာတောက်ကြနေကလူသားလူလာများတဲ့အချိန်တွင်မှမြေအောင်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတူးကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။အသက်16နှစ်အရွယ်မျိုးသားတူကိုဒိုဘာစိတ်ကန်းဒေသမှာစနေနေ့မနက်ကဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်။ဒိုဘာစိတ်ကန်းဟာဗြိတိန်နဲ့ပြင်သစ်ကြားရေကြောင်းနဲ့သွားလာတဲ့အဓိကကရုစိတ်ကန်းနေရာလည်းဖြစ်ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့ညင်ညာချက်မှာတော့ဒီဖမ်းဆီးမှုဟာအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။ဒါတော့ပါလာတဲ့ဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ Boston Green Buddha ယုံကိုပြန်ဖွင့်လိုက်လို့လန်ဒန်ဖွင့်လိုက်တယ်လို့လန်ဒန်ပို့ဆောင်ရေးအာဏာပိုင်တွေကစနေနေ့မနက်အစောပိုင်းမှာပြောခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ကြမ်းဖက်မှုတိုက်ဖျက်ရေးဘူးတွဲလိလာဆက်ဆက်မှုဌာနကအကြမ်းဖက်ချင်းကြောင်းမှု NDA ကိုစိုးရိမ်ရတဲ့အဆင့်ကိုတိုးမြင့်လိုက်တယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာပြောခဲ့ပါတယ်။ ISIS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
UA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအဲ့လက်မီတာ190 kHz 1509တို့ကနေလဲထုတ်ဝင်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်ဆိုတဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းချောင်းဝင်တိုက်တွန်းပေးဖို့နိုဘယ်ဆုရှင်12ဦးနဲ့အမှုပညာနဲ့အစည်းအဝေးရေးလူမှုရေးလောကရုံးမှာထင်ပေါ်ကျော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီစီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်။အဖွဲ့အစည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့အစ်စစ်စင်ရေးတွေကြောင့်ရိုဟင်ဂျာယာနဲ့ချီတေဆုံးခဲ့ရတယ်လို့သူတို့ရဲ့စာမှာပြောထားပါတယ်။လူသိန်းနဲ့ချီပြီးတော့အုပ်ဝင်ဆုံးခွာပြေးကြရတဲ့ပြေးကြရပြီးတော့အခင်းဖြစ်တဲ့ဒေသမှာကုညီကယ်ဆယ်ရေးအဖွဲ့ရဲ့ထောက်ပံ့မှုမရတဲ့လို့ဖြစ်ခဲ့ရတယ်လို့ဆိုထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်ထက်တွေကလေးကကုလသမဂ္ဂကကြားဝင်မှုရေးသားတောင်းဆိုခဲ့ပြီးပါပြီ။ဒါမှလည်းအခြေအနေထူးခြားမလာခဲ့လို့ရခိုင်ဒေသကပြည်မဲ့ရက်သားတွေပေါ်မှာအင်အားသုံးလှုပ်ဆောင်နေရတဲ့ရက်တံသွောအောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့အဆောင်ရွက်ဖို့တောင်းဆိုပါတယ်ဆိုပြီးတော့သူတို့ရဲ့စာမှာရေးထားပါတယ်။သူတို့ရဲ့ပေးစာမှာရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းအကောင့်ထဲပို့အောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြောင်းပြပါလို့လည်းပါပါတယ်။ဒီရခိုင်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကြိုတင်လှုပ်ဆောင်ရမယ့်အချက်တွေကိုအကြံပြုပါတယ်ဆိုပြီးတော့လည်းအချက်6ချက်ကိုသူတို့ကထောက်ပြပါတယ်။အဲ့ဒီထက်မှာတော့ဒုက္ခတွေတွေတစ်ဖက်နိုင်ငံကိုထွက်ပြေးနေတာရက်တံသွောင်းအောင်လို့ချက်ချင်းအရေးယူဆောင်ရွက်ဖို့နိုင်ငံတကာစောင့်ကြည့်ကြတဲ့တွင်မှန်မှန်လာရောက်ကြီးစုခွင့်ပေးဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေပေးရဖို့ပါဝင်ပါတယ်။ဒီအိတ်ဖွင့်ပေးစာကိုပေးတဲ့ထဲမှာ Noel Sushin 12ဦးအပြင် YouTube ဂီတအဖွဲ့ကောင်းဆောင်ဘုန်းတို့ Virgin 30 Richard Branson နဲ့ Hollywood မင်းသား Forest Whitaker တို့လည်းပါဝင်ပါတယ်ရှင်။
မြန်မာနိုင်ငံမှာဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေနဲ့အတူမွတ်စလင်တွေရပ်တည်ကြဖို့တိုက်တွန်းပြီးတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီနေ့စနေနေ့ကလူထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဂျကာတာမြို့တော်ရဲ့တင်ဂီရာမျိုးသား6ထိုင်မှာအဖြူရောင်တွေဝတ်ဆင်ထားတဲ့ဆန္ဒပြသူတွေကအင်ဒိုနီးရှားလန်ဒီဆောင်ဘုတ်တွေကင်ဆောင်ပြီးတော့မြန်မာနိုင်ငံကမွတ်စလင်ညီကိုမောင်နှမတွေနဲ့အတူရပ်တည်ပါမယ်လို့အတိတ်ထံပြုခဲ့ကြပါတယ်။သူတို့ကကမ္ဘာကောင်းဆောင်တွေမြန်မာအစိုးရကိုပို့ပြီးဖိအားပေးဖို့လည်းတိုက်တွန်းသွားပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဂါထာလာမြို့မှာတော့ မြန်မာနိုင်ငံမှာရိုဟင်ဂျာတွေနှိပ်ကွပ်ခံနေရတာကိုမကျေနပ်လို့ဆိုပြီးတော့မွတ်စလင်တွေတောက်ကြနေကဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကမြန်မာအစိုးရနဲ့နိုင်ငံတော်အတိုင်းအမြင်ကပုတ်ကိုတော်ဆန်းစုကြည်တို့ကိုစန့်ကျင်တဲ့ဆောင်ဖို့တွေကင်ဆောင်ပြီးတော့ကြေကြော်သံတွေအော်ဟစ်ခဲ့ကြပါတယ်။သူတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယအစိုးရအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာနောက်ထပ်38နှစ်ကြာတဲ့အခါမှာအာရှနယ်ပယ်ကြီးကအများဆုံးနိုင်ငံသားနယ်ပယ်မျိုးဖြစ်တော့မယ်လို့စန်စစ်တမ်းကောက်ယူမှုအစ်တစ်ခုမှာဖော်ပြထားပါတယ်။လူဦးရေတိုးများတဲ့အထက်မှာတော့ဒီဘူတန်နီပေါ်နဲ့မြန်မာတို့ပါဝင်ပါတယ်။လူဦးရေအများဆုံးနဲ့ကနေပြီးမြန်မာနိုင်ငံပါဝင်တာဖြစ်ပါတယ်။ဒီအမေရိကန်ရောက်အာရှတိုက်သားတွေအရှေ့အာရှအရှေ့တောင်အာရှနဲ့တောင်အာရှဒေသတွေကနိုင်ငံပေါင်း20ကျော်ကလာပြီးတော့အဲ့ဒီထက်က94ရာခိုင်နှုန်းကအဲ့ဒီနိုင်ငံတွေရဲ့ပြမမျိုးလူမျိုးနယ်တွေဖြစ်ကြတယ်လို့ဆိုပါတယ်အမေရိကန်ပြည်အောင်စုမှာနေထိုင်နေတဲ့အာရှနယ်ပယ်တွေကစီးပွားရေးအပိုင်းမှာတော့အမေရိကန်တနိုင်ငံလုံးနဲ့ရှင်ရင်ခိုင်မာတောင်းတင်းမှုရှိတယ်လို့ပြောပြီးတော့အာရှမိသားစုတစုရဲ့တစ်နှစ်ပြည်မြဝင်ငွေဒေါ်လာ8,300ကျော်တယ်လို့ဆိုထားပါတယ်ဒါဟာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့တမိသားစုရဲ့ပြည်မြဝင်ငွေထက်ဒေါ်လာ2000ပိုများတာဖြစ်ပါတယ်အာရှမျိုးနယ်တွေထဲမှာတော့မြန်မာမိသားစုတွေရဲ့ဝင်ငွေကအနည်းဆုံးပဲဖြစ်ပြီးတော့တစ်နှစ်ကိုဒေါ်လာ3,600ပဲရှိပြီးတော့မြန်မာတွေထဲက35ရာခိုင်နှုန်းကအစင်းရွမ်းပါမှုအခြေအနေတတ်မှတ်ထားတဲ့အောက်မှာနေကြရတယ်လို့ပြောပါတယ်ရှင
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာတော့အစောပိုင်းကပွဲမှာဆောက်သမ်တန်ကခရစ်စတိုပယ်လစ်ကိုတကူကိုမရှိနဲ့နိုင်သွားပါတယ်အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ဟာရိုစွီးနဲ့လက်စတာတို့ဂိုးမရှိတည်ချနေပြီးတော့လီဗာပူးနဲ့ဘန်လီတို့တကူစီတည်ဖြစ်နေပါတယ်နျူကာစတယ်ကစတုတ်စီတီကိုတကူကိုမရှိနဲ့နိုင်နေပြီးတော့ဝတ်ဖို့နဲ့မန်စီးတီးပွဲမှာတော့မန်စီးတီးက3ဂိုးမရှိနဲ့နိုင်နေပြီးဝက်ဆမ်နဲ့ဝက်စ်ဖရမ်တို့ဂိုးမရှိတည်ချနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အယတအစိုးရလက်ထက်ဒီမိုကရေစီအကူအပြောင်းကာလမှာမြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းစေဖို့အစိုးရတမတော်တိုင်းရင်းသားလက်နက်ကင်တွေနဲ့ပြည်သူလူထုတရလုံးငြိမ်းချမ်းရေးရအောင်ဝိုင်းဝန်းကြိုးစားကြဖို့ဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကနေတိုက်တွန်းလိုက်ကြပါတယ်။ပြည်ပခါတွေနဲ့မငြိမ်းချမ်းနိုင်သေးတဲ့ဒေသကဒုက္ခသည်တွေအတွက်လည်းအမြန်ဆုံးငြိမ်းချမ်းရေးရပါစေကြောင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆုတောင်းပေးကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ16ရက်နေ့စနေနေ့ရန်ကုန်မြို့မဟာဗန္ဓုလပန်းချက်အလေကလွတ်လပ်ရေးကျောက်တိုင်းရှိမှာ Moving Forward Together အဖွဲ့နဲ့ International Alert အဖွဲ့တို့ပူးပေါင်းဦးဆောင်ပြီးတော့ငြိမ်းချမ်းရေးလိုလားသူတွေစာပေဂီတအမှုပညာရှင်တွေလူခွင့်လှူရှားသူတွေဒီမိုကရေစီအင်အားစုတွေစုဝေးပြီးတော့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကျင်းပနေတာပါမြန်မာတိုင်းနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးရအောင်ဖော်ဆောင်နေချိန်မှာပြည်သူတရလုံးကလည်းငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေအခက်အခဲတွေကိုအတူတကွဝိုင်းဝန်းဖြေရှင်းဆောင်ရွက်ပေးကြစီလိုတဲ့ရည်ရွယ်ချက်ဒီငြိမ်းချမ်းရေးအထိမ်းအမှတ်ပွဲတော်ကိုကျင်းပရတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲဥဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Moving Forward Together အဖွဲ့တည်ထောင်သူမက်ကြီးကြီးစိန်က VOA မြန်မာပိုင်းကိုပြောပါရယ်
။ဟိုဒီနေ့ပွဲလေးကလေအမတို့ Moving Forward Together လို့ခေါ်တဲ့ဒီကြည်ရင်းပရာဟိတအဖွဲ့လေးရဲ့ International Alert လို့ခေါ်တဲ့နိုင်ငံတကာအဖွဲ့ကြီးရဲ့အမတို့အဖွဲ့ပေါင်းပြီးတော့လုပ်တဲ့ September 22ရက်နေ့ကိုအစမှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ကိုဂုဏ်ပြုတဲ့အထိမ်းအမှတ်အနေနဲ့လုပ်တဲ့ပွဲလေးတစ်ခုဖြစ်ပါတယ်။တန်းတန်းထဲမှာလုပ်ရဆိုတဲ့ရည်ရွယ်ချက်ကလည်းဟိုရှင်းတယ်အများပြည်သူလူထုကိုပါဝင်စေချင်တယ်အခု150ကျော်ရှိတဲ့နိုင်ငံမှာအများစုဖြစ်တဲ့လူထုအကုန်လုံးကလည်းပါဝင်မှုလိုတယ်ဆိုတဲ့ဟာကိုအမတို့ဒီ message လေးကိုပေးတင်တယ်
။အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးထိမ့်မှတ်ပွဲမှာငြိမ်းချမ်းရေးတည်တခြင်းတွေတည်ဆို့ပြီးတော့ဖျော်ဖြေသူငြိမ်းချမ်းရေးလှုပ်ရှားသူအစိုးရဆော့ဖို့ခွားကလည်းလူမျိုးရေးဘာသာရေးအသွင်ဆောင်စည်ရေးပဋိပက္ခတွေအမြန်ဆုံးငြိမ်းချမ်းစေဖို့မြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းဆုတောင်းပေးပါတယ်
။ကျွန်တော်အဓိကတော့ဒီနေ့ကိုလည်းအဓိက public ကိုကျွန်တော်တို့လိုအပ်တဲ့အခုဒီတော့မှငြိမ်းချမ်းတဲ့ပတ်ကအကောင့်အတွေ့အကြေးပေါ်အယူဆလေးတွေဝင်ပါအောင်ကျွန်တော်တို့ကအဓိကငြိမ်းချမ်းရေးကိုအဓိကဖော်ဆောင်တဲ့ဟာဖြစ်တဲ့အတွက်ကျွန်တော်တို့ဒီပြောင်းလဲတရားလူမြင်တက်နဲ့အမြင်တစ်ခုပွားမယ်ပြီးတော့မှကျွန်တော်တို့ဒီပြောင်းလဲတရားပို့ပြီးတော့ချက်မယ်အရင်ရတယ်ပြီးတော့ပြောင်းလဲတရားအမုန်းလေးကိုကျွန်တော်တို့ရပ်နိုင်အောင်ကြိုးစားမယ်အဲ့ဒါဘယ်သူကတာဝန်ယူရမလဲဆိုကိုယ်တွေကနေတာဝန်ယူရမယ်ဆိုတဲ့ message ကိုကျွန်တော်အဓိကပေးမယ်ပြီးတော့အဲ့လိုမျိုးမြတ်တာရက်ခံမယ်နော်ဘာလို့ဆိုတော့ဒီအဖွဲ့ကတာဝန်ရှိတယ်ဒီအဖွဲ့ကလုပ်ပါအ လုပ်တဲ့ဟာကိုကျွန်တော်တို့ကူညီမှာပေါ့ဆိုတဲ့အဆင့်ထက်ကျွန်တော်တို့ကဘယ်အဖွဲ့တွေပါတယ်မှဘာမှကြည့်နေတယ်ကိုယ့်ကိုယ်အရင်ဆုံးကြည့်ပြီးတော့ကိုကနေသွားမယ်ဆိုတော့ပေါ့နော်အဲဒါလိုကိုကနေစပြီးတော့လုပ်လိုက်တယ်ကိုနေရာနဲ့စလုပ်မယ်ဆိုတော့အဲဒီလမ်းကြောင်းကိုကျွန်တော်ရောက်အောင်ကျွန်တော်ပို့ဖို့နောက်ပြီးတော့အဲဒီလမ်းကြောင်းကိုကြားကြပါလို့ကျွန်တော်မြစ်တာရက်ခံပါပါ
စစ်ပြေးဒုက္ခသည်စခန်းနေအထိရောက်သွားပြီးတော့ဒုက္ခသည်တွေရဲ့အရေးကူညီဆောင်ရွက်ပေးနေသူလည်းဖြစ်တဲ့အဆိုတော်စောဖိုးခွားကစစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအထူးသဖြင့်စစ်မီမငြိမ့်နိုင်သေးတဲ့ဒေသကစစ်ပြေးဒုက္ခသည်ကလေးငယ်တွေအတွက်ငြိမ်းချမ်းရေးအသီးအပွင့်တွေအမြန်ဆုံးခံစားရစေဖို့ငြိမ်းချမ်းရေးရဝိုင်းဝန်းကြိုးပမ်းပေးကြဖို့ပြည်သူကိုတိုက်တွန်းပါတယ
်ကျွန်တော်တို့ရဲ့ဒီတိုက်ဝန်းကျင်ကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအသွင်ကိုဆောင်တဲ့အချိန်ကြလို့ရှိရင်တော့ဒီလိုမျိုးအခုဖြစ်ပေါ်နေတဲ့အနေအထားတွေနဲ့လုံးဝမတက်ဆိုင်တဲ့ငြိမ်းချမ်းတဲ့အရက်ဒေသတခုပေါ်ထွက်လာမယ်လို့ကျွန်တော်ပြောလို့ရတာဆိုသူတို့ရဲ့နှလုံးသားထဲမှာမေတ္တာတရားနဲ့ဆိုင်တဲ့အကျိုးကိုလူအခွင့်အရေးအပြည့်အဝကိုနားလည်တတ်တဲ့လူတွေဖြစ်ပြီးတော့မှသူတို့ကြီးလာတဲ့အချိန်မှာသူတို့ရဲ့လက်ထင်မှာကျွန်တော်တို့ရဲ့ဒီတိုက်ဝန်းကျင်ကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းအဖြစ်ကိုဆောင်တဲ့အစ်စ်မယ်မျိုးတစ်ခုကိုပေါ့နော်ကျွန်တော်တို့ရရှိနိုင်တယ်ဆိုတော့ကျွန်တော်အဲ့ဒီရဲ့ချက်နဲ့ရန်ကုန်တစ်ခုကိုတည်ထောင်နိုင်ဖို့ကျွန်တော်ကြိုးစားပါတယ
်ဒီငြိမ်းချမ်းရေးပွဲတော်ကရလာတဲ့ရန်ကုန်ငွေတွေကိုမငြိမ်းညံ့နိုင်သေးတဲ့ဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေလိုအပ်တာတွေအတွက်ကိုလည်းလှူဒန်းပေးကြမှာဖြစ်တယ်လို့လည်းမတ်ကြီးကြီးစိန်ကရှင်းပြပါတယ်
ငြိမ်းချမ်းရေးအတွက်ကိုအကျိုးပြုခြင်းနဲ့လူတွေကနေဝိုင်းပြီးတော့သူရဲ့အလုံးပါတယ်နောက်တစ်ချို့နိုင်ငံသားတငယ်ချင်းတွေကနေပြီးတော့ပါဝင်လူတန်းတဲ့အလှူငွေတွေပါတယ်ပေါ့နော်နောက်ပြီးတော့ဒီကနေပြီးတော့ရလာတဲ့အကျိုးမြတ်ကိုအမားတို့ကအလှူငွေကိုရှမ်းမြောင်းတဲ့ကချင်ဒေသမှာရှိတဲ့ IDPC ကိုလှူမှာပေါ့ပွဲပြီးဆုံးချိန်မှာ JSC လို့ခေါ်တဲ့ Joint Strategic Team ပေါ့နော်ဒီကချင်မှာ base လုပ်တဲ့အဖွဲ့ဆရာတယောက်ကနေလာပြီးတော့ပွဲပြီးဆုံးချိန်မှာအလှူငွေလာပြီးတော့လက်ခံမှာဖြစ်ပါတယ်မြမ
ငင်းညာရေးကိုပဲဖန်တီးပါစစ်ပွဲတွေကိုမလိုလားပါမြမပြည်ကြီးငင်းညာပါစေစားတဲ့ငင်းညာရေးဆောင်ဖို့တွေနောက်ငင်းညာရေးပြည်သူကကြီးဆရာကြီးသခင်ကိုတော်မရဲ့စီလုံးချင်းဒီလည်းငင်းညာချင်းတစ်ခုပါပဲနိုဘယ်ငင်းညာရေးဆုရှင်နိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရဲ့အပြုသဘောအကျိုးတရားမှုတွေဖြစ်စေတဲ့အတွေးစကားအပြုမှုတိုင်းဟာငင်းညာရေးကိုအကျိုးပြုစေမှာပါဆိုတာနဲ့ကုလသမဂ္ဂအတွေးမှုချုပ်ဟောင်းဦးတန်ရဲ့ငင်းညာရေးအဆိုမိန့်နေနဲ့ဦးဖုံးတာတူဆရာမောင်သွေးတစ်စားတဲ့စာပေပညာရှင်တွေရဲ့ငင်းညာရေးကြပြရွတ်ဆိုမှုတွေလူငယ်တွေရဲ့ငင်းညာရေးစကားဝိုင်းတွေဘဟေလိညံစန်းပွဲတွေနဲ့ငင်းညာရေးပုံဖော်တင်ဆက်မှု performance အစီအစဉ်တွေတေးဂီတာဖျော်ဖြေမှုတွေနဲ့ငင်းညာရေးပွဲတော်ကိုစုပေါင်းပုံဖော်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်
မဆုမတင်ပြခဲ့တာပါရှင်အခုတော့သတင်းနောက်မှဆုအစီအစဉ်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုတကြော့ပြန်အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာတိုင်းရင်းသားကျေးရွာတွေကပြည်သူတွေဟာထောင်နဲ့ချီပြီးမောင်တော်မျိုးကိုတင်းရှောင်လာတယ်လို့တိုင်းရင်းသားတွေအနေနဲ့မွတ်စလင်တွေအပေါ်မှာယုံကြည်မှုတွေကျဆင်းပြပြလာပါတယ်ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကမတူညီတဲ့လူမှုအဖွဲ့အစည်းတစ်ခုကြားမှာအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့အတွက်အခက်အခဲတွေရှိလာနေတာပါဒီအခြေအနေတွေကိုမောင်တော်ဒေသကိုကိုယ်တိုင်လိုက်ပါသွားခဲ့တဲ့ VOA မြန်မာပိုင်းနောက်ကိုမိုးစောတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်အကျံဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးဓာရဲ့အကြံဩဂုတ်လ30ရက်နေ့မှာစစ်တွေမျိုးကနေတဆင့်တိုက်ခိုက်မှုအဆိုးအဝါဆုံးဖြစ်ပွားရာမောင်းတော်အပါဝင်ဒေတာရင်းအခြေအနေကိုသတင်းရယူဖို့အစိုးရကစီစဉ်ပေးခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ထွက်ပြေးလာသူတွေခိုးလုံရစစ်တွေမျိုးကနေဗိုလ်ကြီးတော်ကိုအသွာမေယုမြစ်ကြောင်းအတွင်းမှာတော့မီးလောင်နေတဲ့နေရာတချို့ကိုတွေ့မြင်ရသလိုဗိုလ်ကြီးတော်ကနေမောင်းတော်အသွာကားလမ်းမှာတော့တင်းချောင်လာသူတွေလိုက်ပါလာတဲ့ကားတချို့ကိုတွေ့မြင်ရပါတယ်မောင်းတော်မျိုးဝင်မျိုးတကြီးရွာကိုဖျက်တမ်းချိန်မှာလမ်းဘေးမှာမီးလောင်ထားတဲ့ဈေးဆိုင်ကျန်းတွေနဲ့နေအိမ်တွေကိုတွေ့မြင်ရပါတယ်မျိုးတကြီးရွာဟာမွတ်စလင်ရွာဖြစ်ပြီးဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာမီးလောင်ခဲ့တာပါမောင်တော်ခရိုင်အုတ်ချွေရုံကိုရောက်ရှိချိန်မှာရုံအနောက်ဘက်ကနေအိမ်တလုံးကိုမီးခွင်းလာပစ်တာကြောင့်မီးလောင်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။ဒီရက်ွက်ကတော့ဩဂုတ်လ28ရက်နေ့ကမီးလောင်ခဲ့တာလည်းဖြစ်ပါတယ်။သုံးပိုင်ရွာဟောင်းအမှတ်1အခြေခံအထက်တန်းကျောင်းခွဲမှာတင်းရှောင်လာတဲ့လူဦးရေကတော့1200ကျော်ရှိနေတာဖြစ်ပါတယ
်။
မြို့မမြောက်ရက်ွက်အခြေခံမူလွန်ကျောင်းမှာတော့ဟိန္ဒူဒုက္ခသည်1600ကျော်လောက်ရှိနေတာဖြစ်ပါတယ်အကျန်းဖက်တိုက်ခိုက်မှုအတွင်းမှာဟိန္ဒူဘာသာဝင်9ယောက်အသက်ခံခဲ့ရတာလည်းဖြစ်ပါတယ
်ဟိုအားလုံးပြပလင်ဝန်ကြတဲ့ဒါရှိတယ်တနေ့ရှိတယ်သူတို့ကုနေကျွန်တော်တို့ကိုဆက်ဆူလို့ပြီးတော့ပြောတာကျွန်တော်ပေါ်လို့မရဘူးပေါ်မယ်သူတို့ကပြောတာကကလေးကိုဓာတ်နဲ့ကွဲမယ်ဟိုဟာလာလို့ပလဲမယ်
ကျွန်တော်ကဟိုမှာလုံချော်လေးလဲတော်တော်များဘူးသူတို့ကမင်းတောင်းအောင်မင်းတောင်းတဲ့လို့ပြောတာပါတယ်။အခုလာတုံးရည်နေ့ကကိုင်းကြီးမျိုးရွာကရွာသားရှိရောက်တတ်ခံခဲ့ရပြီ။အခုအခါမှာရွာသားတွေဟာကိုင်းကြီးရခိုင်ရွာကိုတင်းဆောင်လာကြပါတယ်။ဒီနေ့တိုင်ကြရတဲ့ဆိုပြီးတော့မြေလိုက်သွားတယ်။သွားတာနဲ့အလောင်းကောင်ကိုပဲတွေ့တယ်။ချိတ်ချင်းရွာကိုပြင်လာ ကျွန်တော်တို့တခါလည်းမကြုံဘူးတခါလည်းမတွေ့ဘူးအဲ့ဒါကြောင့်မို့လို့အခုလည်းကျွန်တော်ရွာခဲမှာမနေရဘူးဖြစ်တယ်အခုဒီမှာပြောင်းလာတယ်အခုလည်းကျွန်တော်မှာအဖြစ်သိရှိတယ်ကျွန်တော်တို့ဒီကိုင်းကြီးရခိုင်ရွာကိုင်းကြီးရခိုင်လူမျိုးကမိသားစုတွေအကုန်လုံးကြီးကုန်ဘူးဘူးလေးတောင်ရောက်တယ်စိတ်တွေရောက်တယ်လဲမိုင်ရောက်တယ်အခုလည်းကျွန်တော်ကဘူးလေးတောင်ဖြစ်ဖြစ်စစ်တွေဖြစ်ဖြစ်ဒီမိသားစုတွေ ဒီမှာတော့အကုန်လုံးရှိရင်ထောက်ရမရှိပါဘူးဒီလုံလုံလေးကိုလည်းအားကိုလို့
အသက်ခံရသူ၈ယောက်မှာဦးစံထွန်းရဲ့ညီတစ်ယောက်နဲ့သားတစ်ယောက်ပါဝင်ခဲ့တာဖြစ်ပါတယ်ရခိုင်ဒေသအတွင်းမှာမတူညီတဲ့လူဖွဲ့စည်းတွေကြောင့်အတူတကွအေးချမ်းစွာနေထိုင်ဖို့အတွက်ရခိုင်ပြည်နယ်အကြံပေးကွန်ဖရင့်ဥက္ကဋ္ဌကိုဖီအာနန်ကအကြံပြုထားပါတယ
် This is the reason why we have made several recommendations to enhance
ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်အတွင်းကတင်းမာမှုတွေကိုလျှော့ချနိုင်ဖို့လူဖွဲ့စည်းတွေကြားမှာအပြန်အလှန်ဆွေးနွေးဖို့နဲ့ပြန်လည်တင်းမြှောက်မှုကိုတိုးမြှင့်ဖို့အတွက်အကြံပေးထားပါတယ်။ဒေသခံဖွဲ့စည်းတွေနဲ့ပြည်နယ်အစိုးရဘူအစိုးရတွေကြားမှာပူးပေါင်းဆောင်ရွက်မှုခိုင်မာစေဖို့ရည်ရွယ်ပြီးတော့လည်းအကြံပေးထားပါတယ်။ဒါရခိုင်တွင်နဲ့မွတ်စလင်တွေအတွက်ညီညွတ်ညီမျှအရေးပါတဲ့အဆင့်ဖြစ်ပါတယ်။ဒီလိုမှပဲသူတို့ရဲ့ဘဝကိုကာလကြာရှည်ထိခိုက်နေတဲ့စိတ်ပြအားငယ်မှုနဲ့အကြံဖတ်မှုတွေဖြစ်ဖို့ဦးတည်စေတဲ့ရန်လိုမုံဒီစိတ်တွေကိုဖယ်ရှားနိုင်မှာဖြစ်ပါတယ်။
မောင်တော်မြို့ကန်တူဖြစ်တဲ့ဦးထွန်းကျော်ကတော့အတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်တော့ကြောင်းပြောပါတယ်
။အဲ့လိုလိုကျင်းနေရောင်းအောင်ချင်လို့ကျင်း။ဘာလို့ဒီသူတို့ကကျွန်တော်တို့နဲ့ဒီလိုဖြစ်နေတယ်ခဏခဏဖြစ်လို့ကျွန်တော်တို့ကဘယ်လိုမှတင်ပြရည်ရှိနေတယ်။သူတို့ကကောင်းပါတယ်ကောင်းပါတယ်ပြောပြီးကျွန်တော်တို့အမေးနဲ့အဲ့လိုလို့တာ။ဒီမှာကျွန်တော်တို့ဒီမျိုးဒီတန်းမှာအမေးနဲ့ဒီလိုဖြစ်လို့ကျွန်တော်တို့စိတ်မကောင်းဖြစ်တာပေါ့။ဆုံးရင်မရှိရတယ်ကျွန်တော်တို့မနေဒီလိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒါအဲ့လိုတော့ရောက်တာ။ဒီလိုပဲလည်းကျွန်တော်တို့ကိုယ်တိုင်လေးတို့ရောက်တော့အစ်စေနေရီမွတ်စလင်တွေကကျွန်တော်ဒေသရင်တွေကအများနဲ့ကူဆိုပါတ
ယ်ရခိုင်ပြည်နယ်မှာအေးချမ်းစွာနေလို့တဲ့မွတ်စလင်တွေလည်းရှိနေတာပ
ါကျွန်တော်ကြတော့ရခိုင်တိုင်းရင်းသားတွေနဲ့ကျွန်တော်ပူးပေါင်းပါတယ်အီကိုလိုမီလိုကိုလိုမီတားစုလိုလူနေကြပါတယ်အရင်လေးလူနဲ့ခုလည်းကျွန်တော်ပူးနေပါတယ်ဆက်ပါတယ်လူနေကြပါတယ်ကျွန်တော်ကြပါတယ်
ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုဟာစစ်စင်ရေးတရအတွင်ဆောင်ရွက်လာတာလို့မြန်မာအာဏာပိုင်တွေကသုံးသပ်ထားပါတယ်။အကြမ်းဖက်တိုက်ခိုက်လာသူတွေကိုလည်းထိထိရောက်ရောက်တုံ့ပြန်ဖို့ရှိနေပါတယ
်။ဒီလိုမျိုးအကြမ်းဖက်ကိစ္စတွေမှာပါတယ်ဒီလိုမျိုးတွေမှာပါတယ်။အဲဒီလိုပဲဖြစ်ချင်ပါတယ်။အဲဒါဆိုဒီဘက်ထဲမှာသူ့ရလူတွေတနက်ကပြီးမှမတည့်ရဒီလိုမျိုးအခြေအမှားတနက်ကိစ္စတော့ရှိကိုယူကြည့်လာတာကလေးတွေဒီမှာကိုယူခုလိုမျိုးဒါတာမကြည့်လာကျွန်တော်ကသူ့ဆောင်ပါလို့ရှိတယ်။ဘယ်လိုမှမကြောက်ဘူး။အဲ့ဒါကလေးမျိုးကြီးဒီမှာနော်တတိယကိုကျွန်တော်ဖွဲ့ချက်ပါလို့ရှိတယ်။
တကြောပြန်ဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သခိုင်းမျိုးဒိုင်းနဲ့လူမျိုးနဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်ဒေသခံတိုင်းရင်းသား2000ကျွဲလောက်ဟာနေရစွန့်ခွာထွက်ပြေးခဲ့ရသလိုအစ္စလမ်ဘာသာဝင်၄သိန်းနီးပါးလောက်ဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ခဲ့ကြပါတယ
်။ဒီနောက်မှာသူအစီအစဉ်ကိုနားဆင်ကြကြရတာပါ။အခုတော့မြန်မာတခွင်အစီအစဉ်လှက်ပါရှင်။NLD အစိုးရတက်လက်ထက်မှာမတန်ဆွမ်းတွေအတွက်ဤဥပဒေဖြစ်မြောက်ဖို့လှုပ်ဆောင်နေပေမဲ့မူဝါဒအသစ်တွေမှာမတန်ဆွမ်းရေးကိုလည်းထက်စဉ်းစားဖို့လိုနေတယ်လို့မတန်ဆွမ်းရေးလှုပ်ဆောင်နေသူတွေကပြောဆိုနေကြပါတယ်။ဒီလိုဆောင်ရွက်ရမှာလဲလူမှုဝန်ထမ်းဝန်ကြီးဌာနတစ်ခုထဲကမကပဲတခြားဌာနတွေကပါပူးပေါင်းဆောင်ရွက်ဖို့သူတို့ကတိုက်တွန်းပါတယ်ဒါပေမဲ့လည်းအခုလိုဤဥပဒေတွေထွက်ပေါ်လာတာကြောင့်မတန်ဆွမ်းတွေရဲ့အရေးပိုးပြီးတော့လှုပ်ဆောင်နိုင်တော့မယ်ဆိုပြီးတော့လည်းမျှော်လင့်ချက်တွေတိုးလာနေတာပါမြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
မနက်ကနေနဲ့ကုလသမဂ္ဂမတန်ဆွမ်းသူများခွင့်ရေးဆိုင်ရာသဘောတူစာချုပ်ကို2011ခုနှစ်ကလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်အခုချိန်မှာတော့မတန်ဆွမ်းနှစ်ဥပဒေပေါ်ထွက်လာနိုင်မှုအတွက်သက်ဆိုင်ရာတာဝန်ရှိသူတွေကလှုပ်ဆောင်နေကြပါတယ်။မတန်ဆွမ်းဥပဒေကိုတော့ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပြီးလက်ရှိအချိန်ထိနှစ်ဥပဒေမထက်ရှိသေးတာဖြစ်ပါတယ်။အစိုးရတက်လက်ထက်မှာတော့မတန်ဆွမ်းနှစ်ဥပဒေဖြစ်မြောက်ရေးအတွက်လှုပ်ဆောင်ချက်တွေရှိနေပေမဲ့ မူဝါဒတည်တည်ဖော်ဆောင်တဲ့အခါမှာတော့မတန်ဆွမ်းအရေးကိုထည့်စင်းစားဖို့လိုတယ်လို့ပြောဆိုမှုတွေရှိနေပါတယ်။အဲဒီမတန်ဆွမ်းတက်ငယ်တင်တဲ့အကြောင်းရဲ့တာဝန်ခံဦးထောက်အောက်ကတော့အစိုးရတည်လက်ထက်မှာနည်းဥပဒေမထွက်သေးတာကြောင့်မတန်ဆွမ်းအရေးဟာထူးထူးခြားခြားပြောင်းလဲမှုတွေမရှိသေးပေမဲ့မတန်ဆွမ်းနေအတွက်တခြားအခွင့်အရေးတချို့တော့ရှိလာတယ်လို့အခုလိုပြောပါရယ်
။ကျွန်တော်ဒီမှာတော့အရင်မတန်ဆွမ်းဥပဒေဆိုတာအရင်ကတည်းကဥတင်းစင်လက်ထက်ကထွက်တာဒီ2015နောက်ပိုင်းမှာဗာနီဥပဒေမှာမထွက်ဘူးသူဖြစ်ကြော်ဘူး။ဒါတော့ဒီအစိုးရအတွက်မှာတကယ်လက်ဆုပ်လက်ခံပြနိုင်တဲ့ဥပဒေပိုင်းဆိုင်ရာနဲ့တော့ဘာမှထူးခြားတာတစ်ခုမှမရှိဘူးလို့ပြောလို့ရတယ်။ဒါနဲ့ဆက်တဲ့ဒီမျိုးတွေပေါ်လာလို့ရတဲ့ workshop တွေလုပ်တာအခြေအနေတွေနဲ့တက်တာတော့ဟောဆက်တဲ့ပြီးတော့ရှိတော့ရှိနေသေးတာပေါ့နော်။ဆိုတော့ပညာရေးကံတော့ဘောအလုပ်ပိုင်းအတွက်တော့ဖွင့်ပွင့်လင်းလင်းထိပ်ပိုင်းကလူတွေနဲ့ဆော့ကတက်ခွင့်ဒီပြအခွင့်တော့ဆင်းကြရရနေတယ်အဲ့တင်ပြခွင့်အဆက်ပြေပြရရဲ့အဖြေကတော့ဘယ်လိုဖြစ်ပြောင်းဘယ်လိုပြောင်းလဲလာပြီဆိုတာလက်ဆက်လက်ခံပြောက်ပြီးတော့မရှိဘူးလို့ပြောရင်ဘာမှမဖြစ်ဘူ
းမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့အကြံပေးဦးနေလင်းစိုးကလည်းအခုဆိုရတဲ့လက်ထက်မှာဘာတွေတိုးတက်လာပြီးဘာတွေကအရင်အတိုင်းပဲရှိနေတယ်လဲဆိုတာကိုလည်းအခုလိုသုံးသပ်ပြောပါသေးတယ
်ဆိုရတဲ့လက်ထက်မှာတော့ကျွန်တော်တို့တစ်ဖက်ကဒီဥပဒေပေါ်လာတယ်မတန်ဆွမ်းဥပဒေကိုအနည်းဥပဒေဆွဲတဲ့ကိစ္စတွေနဲ့ဒီနိုင်ငံတော်ရဲ့ဒုသမရပါဝင်ပြီးတော့မှအမျိုးသားအဆင့်ကော်မတီတရက်ဖွဲ့ဖို့တော့သူတို့မြန်မြန်ဆန်ဆန်ဆောင်ရွက်နေတာတွေ့တယ်။နောက်တစ်ချက်ကဒီသမရရုံးကနေစာကြပြီးတော့မှအမျိုးသားကော်မတီဖွဲ့ဖို့လည်းဖြစ်ပေါ်လာပြီဆိုတာသိရတယ်ပေါ့။ဒါကတော့ process ပိုင်းမှာကိုတို့တွေ့ရတဲ့အခြေအနေပေါ့။နောက်တစ်ဖက်ကတော့ဒီချိန်ဆမှုနဲ့ပူပေါင်းဆောင်ရွက်မှုမှာတော့ဒီမတန်ဆန်းအဖွဲ့အစည်းတွေနဲ့ထိတွေ့မှုပေါ့နော်။ဝင်ကြီးဌာနအနေနဲ့ပို့ပြီးတော့မှရှိလာတယ်။ဆိုတော့ဒါလေးတွေကတော့ကျွန်တော်တို့ဒါကြိုးစားမယ့်ကိစ္စပေါ့နော်။ကောင်းတဲ့လက္ခဏာလေးတွေဖြစ်တယ်။သို့တော့တစ်ဖက်ကတော့ကျွန်တော်တို့ကဒီနိုင်ငံတော်ရဲ့ဒီအဲ့ဘတ်ဂျက်ပိုင်းဆိုင်ရာကိစ္စတွေမှာထိုက်တင်တဲ့တိုးတက်မှုတွေမတွေ့ရသေးဘူးပေါ့တုံးဆဲမှုတွေနဲ့ပတ်သက်ပြီးတော့မတန်ဆန်းအဖွဲ့အစည်းတွေနဲ့ဆက်ဆက်ပတ်သက်တဲ့ကဏ္ဍမှာကျွန်တော်တို့အားနည်းနေသေးတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီမတန်ဆန်းတဲ့သူတွေရဲ့ကိစ္စကိုလူမှုဝန်ထမ်းဝန်ကြီးဌာနတခုတွေကမဟုတ်ဘဲနဲ့ကျန်တဲ့ဝန်ကြီးဌာနတွေကပါဒါတွေကိုကျွန်တော်တို့ကြည်ကြတဲ့မဲ့လက်ခံပူးပေါင်းဆောင်ရွက်လောက်အောင်ဆောင်ရွက်တဲ့အခြေအနေကတော့အားနည်းနေသေးတယ်လို့ဒါကျွန်တော်သုံးသပ်မှာဖြစ်ပါတယ
်။ဒါ့အပြင်မတန်ဆန်းအရေးကိစ္စတွေကိုလူကက်ပြန်ဝန်ကြီးဌာနတခုတွေကလုပ်ဆောင်ရမှာမဟုတ်ဘဲဝန်ကြီးဌာနအားလုံးနဲ့တက်ဆိုင်နေတယ်လို့ပြောဆိုသူတွေရှိနေကြပါတယ်။မတန်ဆွမ်းဥပဒေမှာပါရှိတဲ့တက်ဆိုင်ရာဝန်ကြီးဌာနလို့ဖော်ပြထားတာဟာလူကယ်ပြန်ဝန်ကြီးဌာနတစ်ခုရဲ့မဟုတ်ပဲဝန်ကြီးဌာနအားလုံးနဲ့တက်ဆိုင်နေတာဖြစ်တယ်လို့ပြောဆိုနေကြတာပါ။ဥနေချင်းဆိုကတော့မတန်ဆွမ်းနေအတွက်လူကယ်ပြန်ဝန်ကြီးဌာနတစ်ခုရဲ့တာဝန်ရှိတယ်လို့ယူဆနေကြတဲ့အခက်ခဲတွေတောင်မကမတန်ဆွမ်းအခွင့်အရေးအတွက်တခြားစိန်ခေါ်မှုတွေလည်းရှိနေသေးတဲ့အကြောင်းအခုလိုပြောပါသေးတယ
်။အစိုးရဘက်ကတော့ကျွန်တော်တို့နံပါတ်1ချက်ကတော့အမြဲတမ်းမူဝါဒဘယ်လောက်ပဲချကြဘတ်ဂျက်ကျွန်တော်တို့လိုအပ်တယ်ပေါ့ဘတ်ဂျက်မရှိရင်ကျွန်တော်တို့ကဒါမြဲတဲ့အလံဝင်နေပါပဲလေမူဝါဒစာပုံပါပဲခြားတာတစ်ချက်ကကျွန်တော်မပါလာနိုင်ဘူးလေဒါကြောင့်လက်တွေ့အကောင့်ထဲပေါ်ကအလံဝင်တယ်နောက်တစ်ချက်ကတော့ကျွန်တော်တို့ကဝင်ကြီးဌာနတွေထဲမှာဒီလူမှုဝန်ထမ်းလူကယ်ပြန်ဝင်ကြီးဌာနတစ်ခုပဲတာဝန်ရှိတယ်လို့ခံယူနေတရွတ်ကာလပတ်လုံးကျန်တဲ့ဝင်ကြီးဌာနတွေစီဘယ်လို့မှကျွန်တော်တို့ကိစ္စထည့်စင်းစားမှာမဟုတ်ဘူးအဲ့ဒါကြီးမားတဲ့ပြဿနာဖြစ်နေတယ်ကျန်တဲ့ဝင်ကြီးဌာနတွေကလည်းကျွန်တော်တို့အတွက်သိမစင်စားဘူးတခုခုဆိုရင်ဒါလူကယ်ပြန်ဝင်ကြီးဌာနရဲ့အလုပ်လို့ပဲယူဆနေတယ်ဒါကကြီးမားတဲ့ဒါကျွန်တော်တို့သဘောထားအမြင်ပိုင်းဆိုင်ရာအတားအဆီးဖြစ်နေသေးတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီနိုင်ငံတော်အကြီးအကဲတွေဘိုင်းကဥဆောင်ပြီးတော့မှဒီဟိုလာနှိုးစော်တဲ့ဒီကိစ္စကိုပြင်းပြအောင်ဒီကျွန်တော်တိုက်တွန်းတဲ့အခြေအနေတွေမပေါ်သေးဘူးဒါကလည်းကျွန်တော်တို့တွေဟိုထပ်ပြီးတော့ရွေးဖို့အခက်အခဲတစ်ခုဖြစ်နေတယ်ပေါ့နော်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မတန်ဆွမ်းဖွဲ့စည်းတွေအပိုင်းရဲ့ဟိုအခြေအနေပေါ့ကျွန်တော်တို့ရန်ကုန်မှာပဲအများစုလှူရှားနေကြတယ်အများစုရန်ကုန်မှာပဲဗဟုပြုတယ်မြန်မာနိုင်ငံတဝင်းလုံးနဲ့ဒီကျေးလက်ဒေသအခြားဒီနေပြည်တော်မှာပြန့်နှံ့ပြီးတော့မှဖြစ်ပေါ်တဲ့မတန်ဆွမ်းလှူရှားမှုတွေအားနည်းနေသေးတယ်ဒါကြောင့်ကျွန်တော်တို့ကပြောရင်ဒီဟာရမျိုးပေါ်ကအတန်လောက်ပဲကျွန်တော်ဖြစ်နေသေးတယ်
မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းကျုပ်ရဲ့အထွေထွေအတွင်းရေးမှုဦးမြတ်သူဝင်ကတော့မတန်ဆွမ်းနေဥပဒေဟာမကြခင်မှာထွက်ပေါ်လာတော့မှဖြစ်တဲ့အတွက်ဘလို့အကျိုးရှိလာနိုင်လဲဆိုတာကိုလည်းအခုလို့ပြောပါသေးတယ
်မကြခင်ဒီနေ့တင်းမောက်ကြောကြာဥပဒေဥပဒေထွက်လာမယ်ဒီဥပဒေထွက်လာရင်ကျွန်တော်တို့ပါတယ်ဆိုအမျိုးသားကော်မတီဆိုတာပေါ်ပေါ်လာမယ်အမျိုးသားကော်မတီမှာဒုဥက္ကဋ္ဌဥက္ကဋ္ဌတပါးကြီးဥက္ကဋ္ဌကြီးဒုတိယသမ္မတတပါဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်အများကြီးလုံနိုင်မယ်လို့ယူဆတယ်ပေါ့နော်ညူးပေထွက်မှလုံရမယ်လို့တော့မဟုတ်ပေမဲ့ညူးပေထွက်ရင်ပို့လို့ရမယ်ဟာတွေကျွန်တော်အများကြီးပေါ်ပေါက်လာမှာပါဒီနှစ်ထဲမှာကျွန်တော်ညူးပေမကြခင်လာပိုင်းမကြခင်ရပိုင်းကိုပဲဒီဥပဒေထွက်လာမှာပါ
မြန်မာနိုင်ငံမှာတော့2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စင်းရဲ့လူဦးရေ 51.4 တန်းကျော်မှ 2.3 တန်းကျော်ကမတန်ဆွမ်းသူတွေဖြစ်တယ်လို့ထုတ်ပြန်ကြေညာထားပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတ
ယ်။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုစနေညတိုက်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနဲ့ UA အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မြော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်နေဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာခင်ဗျာ။ဒီနေ့တရားလီလိုင်းစီစဉ်မှာတော့ဒီနေ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ဖို့ဆုံးဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေပြည်ရင်းလူမျိုးရေးပြဿနာတွေအရထွေထွေညီလာခံမတက်ဖို့ဆုံးဖြတ်လိုက်တယ်ဆိုရင်လည်းရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေကိုထိရောက်ရှင်းနိုင်မယ့်အခွင့်အရေးတွေဆုံးရှုံးသွားနိုင်သလားဒါမှမဟုတ်ရင်လည်းပြည်ရင်းကအခြေအနေတွေကတကယ်ကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကိုကျွန်တော်နှစ်ပိုင်းခွဲဆွေးနွေးဖို့စီစဉ်ထားပါတယ်။ပြည်နယ်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်လည်းရောက်နေပါပြီမြန်မာအရေးကက်ကတ်တွေဖြစ်ကြတဲ့ဦးမမောင်စိုးဦးအောင်သိန်းသူငင်းတို့နှုတ်ရောက်နေပါပြီဆိုတော့ဆွေးနွေးပွဲကိုကျွန်တော်စားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးမမောင်စိုးရဲ့ဟိုသဘောထားအချင်းချုပ်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဒေါ်ဆန်းစုကြည်အနေနဲ့ကတော့ဒီထရိနီတန်ကိုမတက်ဖို့ဆုံးဖြတ်ထားပြီးပါပြီဆိုတော့ဒီဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတကာတောင်းပန်မှာဒေါ်ဆန်းစုကြည်သူကိုယ်တိုင်ကိုကျရှင်းပြနိုင်မယ့်အခွင့်အလမ်းလက်လွတ်သွားတယ်လို့ဆိုနိုင်သလားခင်ဗျာ
အဲ့လိုတော့မဆိုနိုင်ပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့လက်ရှိရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတိကျကျရှင်းပြဖို့လိုတဲ့အချက်ရှိပါတယ်။လက်ရှိအခြေအနေမှာဒီဘင်္ဂလီရခိုင်ဘင်္ဂလီပြည်ထောင်စုနဲ့ပတ်သက်ပြီးရိုဟင်ညာဆိုတဲ့အမည်နဲ့လိုင်းလုံးကနိုင်ငံတော်မှာတော်များပါတယ်။ဒါနဲ့ပတ်သက်ပြီးတော့အဲရိုဟင်ညာတွေနဲ့ပတ်သက်တဲ့အဲဒီလူခွင်ရေးဆိုတဲ့ပြောသံတွေလည်းတော်များပါတယ်။ဒါပေမဲ့အဲ့ဒီဟာအားလုံးမှာရခိုင်ရဲ့ဒီခိုင်ပြည်နယ်မှာဘုသူ့မောင်တော်ဒေသမှာရဲ့သမိုင်းစစ်မြစ်တွေမပါဘူးဗျ။အဲ့သမိုင်းစစ်မြစ်တွေမပါဘဲနဲ့ပြောနေတဲ့လှိုင်းလုံးတွေရှိနေတဲ့အချိန်မှာဒါရင်နဲ့ပတ်သက်ပြီးတိတိယကျပေါ်ထုတ်ပြီးပြတ်သားဖို့အချိန်လိုအပ်ပါတယ်။အဲအဲ့လိုပြတ်သားဖို့အချိန်လိုအပ်တဲ့အချိန်မှာကျွန်တော်တို့ကတစ်ဖက်ကလေတူကပိတ်ညားနေတဲ့အချိန်မှာထိတဲ့ရင်ဆိုင်တာမသင့်တော်ပါဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီချာချာပြန်လည်ရှင်းပြဖို့အချိန်ယူတာပိုးသင့်တော်တယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကိုအောင်သူငင်းသဘောထားခင်ဗျအခုတကယ်ဆိုရင်ဒီဟိုဒီထရိညီလာကံကိုတက်လာမယ်ဆိုလို့ရှိရင်တချို့ဟိုနိုင်ငံခေါင်းဆောင်တွေပါလေဆိုရင်သူကိုယ်တိုင်ကိုကြတွေ့ဆုံပြီးတော့ဟိုကိုရှင်းပြနိုင်မယ့်အခွင့်အလမ်းမျိုးတွေဆုံးရှုံးသွားနိုင်လို့နေလို့ဆိုနိုင်မလားခင်ဗျ
ဟုတ်ကဲ့ဟိုခုနဥမမောင်ဆိုဆွေးနွေးရဲ့အနေအထားပေါ့နော်ဆိုကျွန်တော်တို့ဘက်ကတော့ဘက်ဆုံးထောက်ဆုံးဆွေးနွေးပြင်းတယ်ဆိုတာကျွန်တော်လက်ခံပါဒါနဲ့ဒီပွဲမှာတော့ဒေါက်ဆန်းစုကြည်ကိုကျွန်တော်သဘောဆွင်တော့သွားစီခြင်းနဲ့ဘာဖြစ်လို့ကျွန်တော်ပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီ face recognition လို့ခေါ်တာပေါ့ဗျာအတချိန်တော့ကျွန်တော်တို့နိုင်ငံမြန်မာပြောပြောဘာမာပြောပြောနိုင်ငံတကာကသိတဲ့လူတော်တော်နည်းပါတယ်အဲ့တော့ဒေါက်ဆန်းစုကြည်လို့ပြောလိုက်ရင်နိုင်ငံတကာကအော်သူပဲဆိုတာမျိုးချက်ချင်းသိကြတာမျိုးပေါ့နော်အဲ့တော့သူ့ရဲ့အချိန်ဝါကဟိုဂျန်တဲ့အနေထားနဲ့မတူပါဘူးကျွန်တော်အဲ့တော့တစ်ဖက်ကကျတော့အခုလက်ရှိအချိန်မှာတစ်ချိန်လုံးကဒေါက်ဆန်းစုကြည်ရဲ့ဂုဏ်သတင်းကြောင့်ဖြစ်ခဲ့တယ်လို့ပဲအခုချိန်မှာနိုင်ငံတကာဝေဖန်မှုကြီးသတင်းမီဒီယာတွေအားလုံးကသူ့ကိုပြစ်မှတ်ထားပြီးတော့ဟိုတိုက်ခိုက်လာတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူရှင်းသင့်တယ်လို့ထင်တယ်အခုလက်ရှိသွားကြတဲ့လူတွေကလည်းဟိုပြောမဆိုရင်တော့အတွေ့အကြုံရှိတဲ့စံတမန်ဟောင်းတွေပါစံတမန်တွေပါဒါပေမဲ့ဟိုဒီ UN ရဲ့ပေါ့နော်အဲဒီမှာကျတော့ဒီအစည်းအဝေးကြီးမှာမိကုံးပြောတာလည်းဆိုရင်ကျွန်တော်တို့ sideline meeting ဆိုခေါ်တဲ့ဒီအချင်းချင်းအပိုင်အပြန်လာအပေးယူညှိကြရတဲ့ကိစ္စမျိုးတွေပေါ့ကျွန်တော်ဒီလိုကိစ္စမျိုးတွေကပို့ပြီးတော့အရေးပါနိုင်ပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ဆိုရင်တော့ဒီတချို့နိုင်ငံခေါင်းဆောင်ကြီးတွေကိုချက်ချင်းဟိုနားချနိုင်ရဲစီးရုံးနိုင်တဲ့အနေအထားလည်းဖြစ်နိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေအတော်များနေပါတယ်သူတို့ကိုလည်းအလှည့်ပေးကြပါတယ်ဟိုအရင်ဆုံးတော့နည်းနည်းဆွေးနွေးမဲ့သူတွေလည်းများတဲ့အတွက်လူရင်းတူရှင်းဆွေးနွေးပေးဖို့လည်းကြိုပြီးမေတ္တာရက်ခံလိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့မင်းနီဆိုတာအမေရိကန်ပြည်အစိုးရဒီမင်းနီဆိုတာပြည်နယ်ကကိုကျော်စိုးပါကိုကျော်စိုးသဘောထားကိုလည်းဆွေးနွေးပါခင်ဗျဟယ
်လိုကြားရလားမသိဘူးဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျကိုကျော်စိုးဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်တူတူနဲ့ပဲပြောတော့ပါမယ်နည်းနည်းတော့ရှည်တယ်ဆိုတော့ကောင်းကောင်းဖြတ်ရှာလိုက်ပါမယ်အော်ကျွန်တော်ခုကိစ္စမှာဒီတောင်ဆန်းစုကြည်မသွားပင်နဲ့ဒုသမတန်သွားဦးဟင်လူဘန်ချူဘန်ချီသွားတဲ့ကိစ္စပြောရမလားဟယ်လို
ဟုတ်ကဲ့ပြောပါခင်ဗျကြားပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ခင်ဗျကလည်းဒီတောင်ဆန်းစုကြည်သွားလို့ရှိရင်ဒီမှာနိုင်ငံတကာကပို့ပြီးတော့သူ့ကိုခေါ်ပေးမယ်ပေါ့ဗျာပြီးတော့နိုင်ငံတကာကဘာပြောတယ်လဲဆိုတော့ဟိုမြန်မာနိုင်ငံမှာမွတ်စလင်နဲ့ခရစ်ယာန်တွေကိုဖိနှိပ်တယ်ဆိုတဲ့ဟာတွေကအရင်ကြီးကြီးလောင်လောင်ဖြစ်တယ်လေအဲ့လိုဖြစ်တဲ့ခါကျတော့ဥဟင်္ဂရီကခရိယံဖြစ်တဲ့ခါကျတော့သူသွန်းလိုက်တဲ့ခါကျတော့မြန်မာနိုင်ငံမှာခရိယံတောင်မှသမတဖြစ်နေတယ်ဆိုတာကိုသူလက်တွေ့ပြလိုက်တာပဲ။ကျွန်တော်အဲ့လိုမြင်ပါတယ်။ဟုတ်ကဲ့ကျေးဇူးပဲကျွန်တော်တူတူနဲ့ပြောတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တူကတော့ကိုတန်းမိုးပါဆိုဇလုံမျိုးပါဖြစ်ပါတယ်။ကိုတန်းမိုးသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အမေစုအဲ့ဒီစီဝင်ကိုအမှန်တကယ်ဆိုတော့တွားနေပါလေဗျာ။ဘာဖြစ်လဲကိုနိုင်ငံကြီးကိုအမှန်တမ်းပြောပြတာလေဗျာ။ကိုယ်တော်တော့အမေစုတို့နိုဗယ်ဆုရောပါကြာရုပ်သိနေတာတို့ပါတို့ကသူတို့မင်းရဲ့ငင်းကြဲနိုဗယ်ဆုကကျွန်တော်တို့ဒီဘင်္ဂါလီရဲ့အတွက်ကိုကျွန်တော်အမေစုကကာကွယ်ပေးရမှာလားခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဒီနေရာမှာကျွန်တော်သွားလုပ်နေတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ email facebook တွေကနေမှတ်ချက်ပေးဆွေးနွေးထားတဲ့ပုံကိုတချို့လည်းပဲဒီနေ့မှာအလင်းစင်းလို့ဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့ American ပြည်အောင်စုကမောင်တသနာပါမောင်တသနာရဲ့ email ကိုကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
ရခိုင်မြောက်ပိုင်းတည်ငြိမ်ရေးအတွက်အစိုးရကကြိုးပမ်းဆောင်ရွက်နေသမျှဥပိ္ပခါပြုပြီးတော့မျိုးတုံးတပ်ဖြတ်မှုတွေဖြစ်နေသကြောင်းသတင်းတူရောင်တွေပေါ်မှာအာယုံဆိုင်ဆွေးနွေးကြမဲ့ဒီညီလာခံကိုအမေစုမတက်ရောက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆမိပါတယ်အကြောင်းကတော့အခုချိန်ဟာပြည်တွင်းတည်ငြိမ်ရေးနဲ့လုံခြုံရေးကပိုပြီးအရေးကြီးလို့ပါပဲနိုင်ငံတကာကအော်နေတာကလူခွင့်ရေးကိစ္စတစ်ခုတည်းပါအစိုးရရင်ဆိုင်ဖြေရှင်းနေရတဲ့ပြဿနာကပိုများပါတယ်အစိုးဆုံးကတော့စင်ကြင်နေုံတရားကင်းမဲ့ပြီးလူမျိုးရေးကိုဇောင်းတင်ပြီးမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေပါတယ်လို့တဖက်သက်ဆွဆွဲနေတဲ့ကုလလူခွင့်ကော်မရှင်နာမင်းကြီးနဲ့အစ္စလာမ်နိုင်ငံတွေရဲ့စင်ငန်းတော်တော်ပြစ်တင်ဝေဖန်သံတွေဟာဒုက္ခတဲ့အရေးငြင်းငြင်းစွာဖြေရှင်းရေးထက်အကြံဖတ်သမားတွေကိုတွန်းအားပေးရေးတရားပြည်နယ်တောင်းဆိုရေးပိတ်ဆို့ရေးယူမှုတွေချမှတ်နိုင်ရေးနဲ့နိုင်ငံတော်လူမျိုးရေးဘာသာရေးပဋိပက္ခတွေအကြီးအကျယ်ပေါ်ပေါက်လာရေးကိုဥတီနေတာကြောင့်မေစုအနေနဲ့ပြည်တွင်းရေးကိုဦးစားပေးဖို့ဆုံးဖြတ်ချက်ချလိုက်တာဟာအသင့်တော်ဆုံးလို့ယူဆမိပါရယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါနောက်တူကတော့ကျွန်တော်ဦးကျော်ဟန်ဆိုပြီးကျွန်တော် Facebook မှာမှတ်ချက်ပေးထားတာပါသူစာကတော့ကတ်တူပါသူကတော့အထူးရင်းညီလာခံမတက်လဲရှင်းပြနိုင်တဲ့ခွင့်ရေးကိုမထိခိုက်ပါဘူးတဲ့တက်ရောက်လာတဲ့အဖွဲ့ကရှင်းပြမှာပါတယ်ပြည်ရင်းရေးမှာဆိုရင်လည်းရခိုင်ရေးလည်းပါမှာပါတဲ့လက်ရှိလောက်ကန်ဆောင်ရနေရတဲ့အခက်အခဲကိုမသိရတဲ့သူကများပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်ဦးမောင်စိုးကိုမေးချင်ပါတယ်အိုအခုဒီအထွေထွေညီလာခံကိုဒေါ်အောင်ဆန်းစုကြည်မှာတက်ပြင်မဲ့ဒုသမရဟန်နီဗန်တီယူတက်မဲ့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတက်မဲ့နောက်ပြီးတော့အမျိုးသားလူမျိုးရေးချန်ပီယံဦးတောင်းထွန်းလို့လည်းပါမဲ့ဆိုတော့ဒီပုဂ္ဂိုလ်အနေနဲ့စောစောကတော်တရှင်စာရဲရလို့အခြေအနေကိုရှင်းပြနိုင်မဲ့အခြေအနေမျိုးတွေတကယ်ရောရှိရလို့ဦးမောင်စိုးယူဆပါခင်ဗျာ
ဒီနှစ်ယောက်ကဒီတွက်တဲ့ပုဂ္ဂိုလ်နှစ်ယောက်ကဒီညီလာခံမာတွင်ဒီတက်သနာကိုဖြည့်ရှင်းနိုင်လိမ့်မယ်ရှင်းပြနိုင်လိမ့်မယ်လို့တော့ကျွန်တော်မြူဆပါဦးခင်ဗျာဒါပေမဲ့ကျွန်တော်တို့ဒီဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့တကယ်တမ်းရှင်းရှင်းရမယ်လို့ကလိုအပ်တဲ့အချိန်ယူသင့်တယ်လို့ပဲကျွန်တော်မြင်ပါတယ်။အဲတထိုင်ထဲနဲ့ဒုသမရဟင်နရီပန်တင်းယူရောဦးတောင်ထွန်းရောတခါလေရှင်းရှင်းနိုင်မယ်လို့ယူဆချက်နဲ့ကျွန်တော်ကဒီလိုယူဆတာမဟုတ်ဘူး။သူတို့ကတက်နေတော့ဖြစ်ရှင်းနိုင်မယ်။နိုင်ငံကဖျားကြီးနေတဲ့အချိန်မှာကျွန်တော်တို့ကဖျားပူထိတ်တရင်ဆိုင်လာတဲ့ကျွန်တော်နောက်တလန်းဆုတ်ပြီးတော့ပြန်ရင်ဆိုင်တာမျိုးကကောင်းပါတယ်။တချိန်တည်းမှာကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့ရဲ့ဟိုနားလည်နိုင်တဲ့လူတွေကိုအဲကုလသမဂ္ဂဘောင်ပြင်ဘက်ကလည်းကျွန်တော်စီးရုံးရပါတယ်ပြီးတော့မှကုလသမဂ္ဂမှာနောက်တစ်ချိန်ကျန်ကျွန်တော်တို့ရဲ့လက်တွေ့ခြေလှမ်းတွေနဲ့ပြန်ရင်ဆိုင်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီထွေညီလာခံမတက်တဲ့အတွက်ပေါ့လေအကျိုးအပြည့်ချိန်ဆကြည့်မယ်ဆိုရင်ရေဝီအားဖြင့်ဘယ်ဘက်ကပုံနိုင်တယ်လို့ယူဆတယ်
ဆိုအထူးသဖြင့်တော့ဟိုဒီတိုက်ခိုက်မှုတွေဖြစ်တယ်ပေါ့နော်တလောကဖြစ်တဲ့ကိစ္စတွေကဒါကုလသမဂ္ဂဒီအခုအထွေထွေညီလာခံဖြစ်မဲ့အချိန်နဲ့ဟိုချိန်ကြိုက်ဆင်ပြီးတော့လုပ်တယ်လို့လည်းပြောလို့ရနိုင်ပါတယ်ဆိုတော့အဲ့တော့လုပ်တဲ့အခါကျတော့တစ်ဖက်ကနိုင်ငံတကာ PR ya pu do la de anitha myo bo no so a lo dilo anitha myo ma lo chana tin ne ho shin tin ma de dai mai khuna u mawaw su pyo de lo be so do su ko dai so shin lai lo le chana tin ne pyatana le akon lo pi le ma mho paw lak khan ma le mho paw dai mai chana lo lo da ga chana lo bak ga shin min ne pi ja de ho ba lou chaung ma le so le dilo action plan bo no dilo de song lo lo ba le so a lo chana myin na ga lo do san su ji so shin ya phi tu ye
ဟိုစွားခြင်းအဖြစ်သူ့ရဲ့ဝိတ်ပေါ့နော်သူ့ရဲ့ဟိုဩဇာကပုံပြီးတော့ကြီးပါတယ်တချို့ကိစ္စတွေမှာပုံပြီးပေါက်ရောက်နိုင်တယ်လို့ယူဆပါတယ်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ကိုလည်းတစ်ခေါက်ပြန်လှည့်ပေးခြင်းပါတယ်။ဟိုတရားရောက်ကတော့ကျွန်တော်ကိုမမောင်လွင်ဖြစ်ပါတယ်အမေရိကန်ပြည်တော်စုကပါကိုမမောင်လွင်သ
ဟုတ်တယ်နောက်ပြီးတော့ကျွန်တော်တို့အရန်ကြီးမားတဲ့အခွင့်အရေးတစ်ခုစုံစုံတယ်လို့ပဲကျွန်တော်ပြောနေတယ်ဗျာဘာလို့လဲဆိုတော့တောင်ဆန်းစုကြည်ဆိုတာကမ္ဘာကြီးရဲ့နိုဘယ်ဆုရှင်နော်နောက်တစ်ခုကတောင်ဆန်းစုကြည်ကဒီမိုကရေစီတိုင်ပွဲမှာတောက်ဆောင်မှာတော့သူကအနိုင်ရောင်ပဲပြောတယ်ဆိုရင်သူရဲ့ပုံရိပ်ရှိတဲ့အတွက်ကြောင့်အခုဖြစ်နေတဲ့ဟာတွေကတစ်ဖက်တည်းလိန်ညာတွေအကုန်လုံ
ตัวบาดนี้ก็อภิเอกว่าหมองจังมาดิเซดมันฉิเผ็ดดูเลยคือว่าไอ้ตัวดอนซุจิอ่ะจีมาอควยตะคู่ส่งๆไล่ได้รู้เว้ยอยู่ซะเลยบาดนี้ก็ดอนซุจิไม่ตั้วได้เพียงจังตะปะกะตะเนเต็นน่ะนี่อกลงอ่ะตะกะบาลงอ่ะดีอ่ะตะปะกะเต็นน่ะหลูเลยประมาณว่าแฟนเนี่ยรู้อยู่ซะเลยทีเดียวจนเราดิเบกหลูเลยอ่ะดอนซุจิเนี่ยมันเนี่ยตะกะเราเราไม่ก้าวเนี่ยปုံเยรู้เว้ยเราก็เปล่าเจินเลยเปียโอเคกูมองเลยเจซุบ่าเราที่ซุนี่
ကောင်းပါတယ်သွားကြတဲ့ဆိုရင်နိုင်ငံတော်အကြီးအကဲတွေသွားတိုင်းပြည်ထဲမှာတို့ကဘာသာရေးအကြမ်းဖက်တဲ့အမျိုးမျိုးဖန်တီးနေတာတို့ကအချိန်ကြိုက်နေဒီ25ရင်းနေကိုတို့လုံးတယ်ပြောတယ်24ရင်းနေဝင်လာတို့စောင့်တယ်ပြောတယ်ဝင်လာတဲ့ပုံကိုယ်တွေရဲ့အကြမ်းဖက်ပုံလည်းမတွေ့ရဘူးမထွက်သွားတဲ့ပုံကိုယ်တွေမီးလောင်သွားတာတွေပဲတွေ့ရတယ်နောက်တစ်ခါတို့ဒီမန်လေးတွေရန်ကုန်တွေပဲခွေးတွေမှာအားအကုန်လုံးကို9ရက်7ရက်လုံးမဲ့ဆိုတို့ကပြင်ညာတယ်အကြမ်းဖက်တွေဝင်မဲ့ပြောတယ်အကြမ်းဖက်သွားတာဘယ်သူတွေဖက်သွားတော့တောင်းရင်းကြီးကဘယ်သူတွေဖက်သွားတော့ရန်ကုန်မှာဘယ်သူဖက်သွားတော့ဟောဒီတော်သားသူချင်းမသွားတော့ကောင်းတယ်ဘာလို့ဆိုသွားရတဲ့ဆိုရင်ဒီတီရဲနဲ့မှသူတို့ကပိုတောင်းညမ်းမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီတော့ဟိုပုံးမှကြည့်ဟိုပုံးမှကြည့် SS ရဝင်မလာဘူးပြည်တွင်းနေရရှမ်းပြည်မျိုးလူတွေကိုအိမ်ထဲလူတွေဆွဲထည့်လိုက်တယ
်ဟုတ်ကဲ့
သူကရခိုင်ကိစ္စမဟုတ်ပါဘူးဘုံမပြူမပြည်နယ်တိုင်းမှာရခိုင်ပြည်မှာရှမ်းပြည်နယ်မှာတောင်အောင်မြောက်ကောတချင်းကိုအကုန်လုံးစစ်တပ်ကဒုက္ခပေးနေတာမျက်နှာမရအောင်တောင်သားသူချင်းမျက်နှာမရအောင်ဒီချခံရင်းနဲ့ဒီစစ်တပ်ကလုံးကြပါအဓိက
ဟုတ်ကဲ့ဦးသမောင်ကြီး
က
ျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရင်းနဲ့ပြဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေကိုလည်းပဲအလှည့်ပေးကြပါတယ်တူဦးကကျွန်တော်တို့ဥလာထွန်းဖြစ်ပါတယ်ဥလာထွန်းရဲ့အီးမေးလ်ကိုရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါတူတူနဲ့လူရင်းကိုပြောရရင်မိုးရိုးပြတာထန်းလျက်နဲ့ကာလို့မရဆိုတဲ့စကားအတိုင်းပါပဲညီလာခံထဲမှာပြောနေတဲ့အချိန်မှာတရားဝင်ပြောတာငြင်းညံ့တာတွေမရှိပါဘူးစင်ကြီးစကကြီးလူပွဲလည်းမဟုတ်ပါဘူးဖြစ်လာခဲ့ရင်လည်း Oxford Saint U အနေနဲ့ပူဇော်မလိုပါဘူးဒါပေမဲ့သတင်းစာဆရာတို့ရဲ့စူးရှဒီပြင်းထန်တဲ့မေးခွန်းတွေမီဒီယာပေါ်မှာပေါ်လာတဲ့ဗီဒီယိုတွေအတွက်ကတော့စိုးရိမ်ကြပါပဲတဲ့ဒါတွေကိုလက်တွေ့ဆွဆုံခကန်တက်မလာဘူးရှောင်းလိုက်တာကအကောင်းဆုံးဖြစ်တာမို့ရှောင်းလိုက်တာပါတဲ့ပြည်တွင်းလုံခြုံရေးကိစ္စလက်တွေ့ကြကြမြေပြင်မှာကင်တွယ်လှုပ်ဆောင်နေတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲမှူးကြီးတွေနဲ့တိုင်းခရိုင်မြို့နယ်လုံခြုံရေးဝန်ကြီးဗိုလ်ချုပ်နဲ့ဗိုလ်မှူးကြီးတွေစစ်ဗိုလ်တွေပါသူတို့နာခံတာတာဝန်ယူတာကပြည်ထရေးဝန်ကြီးဗိုလ်ချုပ်ရဲ့စစ်အမိန့်ပါဓာတ်ရိုက်တာဝန်ခံအကြီးအကဲဆိုတဲ့သမရကလည်းဘာဩဇာအာဏာမှမရှိအကြံပေးပုဂ္ဂိုလ်ကလည်းအကြံသာပေးယုံပါခင်ဗျာဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဥမောင်ဆိုးကိုမေးချင်ပါတယ်အခုပေါ်လေဒီအစိုးရကကျွန်တော်တို့ဒီညီလာခံမတက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်နေရှင်းပြရတဲ့အထက်မှာဒီရခိုင်ပြည်ရဲ့ပြဿနာတွေပါတယ်ပြည်ရင်းလုံခြုံရေးအခြေအနေကြောင့်ဆိုပြီးတော့ပြောထားရလည်းရှိပါတယ်အခုဆော့ဆော့တချို့တော်တော်ဆွေးနွေးကြတဲ့တော်တော်ရှင်တွေအထက်မှာဒီစာတချို့တွေမှာလည်းဟိုထောက်ပြရတယ်ရှိပါတယ်ပြည်ရင်းမှာအာရုံစိုက်မဲ့ကိစ္စတွေရှိနေဆိုတကယ်ပဲပြည်ရင်းနိုင်ငံရေးအခြေအနေကဟိုစိုးရိမ်ရလောက်တဲ့အခြေအနေမှာရှိနေသလားဦးမောင်ဆို
ပြဿနာကတော့စိုးရိမ်ရလောက်တယ်မရင်ရလောက်တယ်ဆိုတာတဲ့ရှုပ်ထွေးမှုတော့ရှိတယ်ဗျဆိုလိုတာကကျွန်တော်တို့ဒီရခိုင်ပြဿနာကိုတုံ့ပြန်တဲ့အချိန်မှာကျွန်တော်တို့တစ်ဖက်အစွန်ရောက်ကအာစာအစွန်ရောက်ကိုတုံ့ပြန်ကုန်တာပြည်ထဲမှာလည်းအစွန်ရောက်အနေထားနဲ့တုံ့ပြန်ခြင်းတဲ့လူတွေရှိတာတော့မှန်ပဲဗျဆိုတော့အဲ့တော့ကျွန်တော်တို့ကဟိုတောင်တန်းကြီးမှာလို့ဖြစ်တယ်စမ်းကြောင်းမှာဖြစ်တယ် เออดานูอินเนี่ยปัจจัยหลายเนี่ยเราเงาท้องสั้นเนี่ยรู้บ่เปล่าเราจะใครมาเจ้าพนักงานที่พี่เจ้าที่เรื่องเนี้ยอันนั้นจะมาตัวเราเนี่ยมาเจ้าพนักงานเช็คเกตเลยที่เรื่องมีมาเช็คกูรู้เลยเปล่าบางทีเราส่วนใหญ่กูจะรู้ส่วนใหญ่เนี่ยสั้นจริงรู้ไม่เอาไอ้รู้สั้นจริงเนี่ยอายุปุ่งยี่กับปุ่งที่ใครมาไอ้รู้ชีนี่กูเช็คมาแล้วจะรู้เทนเดนมูรู้เลยเทนเดนมูรู้เลยเช็คมาอู้เนี่ยเราทำอะไรที่เรื่องมาไม่ใช่เรื่องเช็คมาเน
ဒီပြည်ထဲမှာရှိနေတဲ့လူတွေဂျာတဲ့မှာလည်းဒီအခြေအနေနဲ့ပတ်သက်ပြီးဘယ်လိုကြည့်နေသုံးသပ်မယ်ဆိုရဲ့ဟာနဲ့ပတ်သက်လို့သူကိုယ်တိုင်ကနေတည်တည်ကြကြဒီဂိုင်းလိုင်းပေးဖို့လိုအပ်တဲ့အချိန်ကာလလို့ထင်ပါတယ်။ဟုတ်ကဲ့ဦးမောင်စစ်ကျေးဇူးပါ။ကိုအောင်သူကြီးရဲ့တဘောတာကိုခင်ဗျာဟိုကိုဒီကုလသမဂ္ဂတီထွေးညီလာခံကိုမတက်ဖက်နဲ့ဒေါ်ဆန်းစုကြည်ကိုလည်းပြည်ထဲမ
မှန်ပါတယ်ဒါပေမဲ့ကျွန်တော်တခြားစီးပွားမှာကဆွေးနွေးနေပါတယ်အဲ့ဒါ PR လို့ခေါ်တဲ့ဒီ public relation ပေါ့ကျွန်တော်တို့အခုမီဒီယာတွေပြည်သူဆိုင်ရေးဒါနာပေါင်းလို့ရှိရဲအခုကကျွန်တော်တို့ခံရတဲ့ကာလဖြစ်နေတဲ့အခြေအနေဆက်နေပါတယ်ကျောင်းအင်ဂျင်ထမ်းမှာအစိုးရကလည်းဒီကိစ္စတွေဖြစ်လာပြီးတဲ့အချိန်မှာအထူးသဖြင့်ဒီရဲ့စိတ်ပိုင်းကောင်းဆောင်တွေကအခုရင်ချင်းမိကုန်းပြောတာတို့ကျွန်တော်တို့ပြောတာတွေမရှိဘူးညာဆက်ကြတာလည်းမရှိဘူးအဲ့တော့အခုကကျတော့ကျွန်တော်တို့သတင်းထုတ်ပြန်ရေးဖွဲ့လောက်ဆိုပြီးတော့ဟိုသတင်းထုတ်ပြန်တာတော့မလုပ်လဲမလုပ်တော့ဘူးလို့ဖြစ်တာပေါ့အဲ့တော့အင်ဂျင်ထမ်းမှာတော့ကျွန်တော်တို့ဘောကတော့ဒီ PR ကိစ္စကိုလည်းသူတို့ချာချာလုပ်တင်တယ်နောက်တစ်ခုကကျတော့ဒီရှင်းပြမယ်ဆိုရင်လည်းဒီအခုအထူးဖြစ်တော့ဩဇာရှိတဲ့လူတွေကဒီချက်ပို့ပြီးတော့ကျွန်တော်တို့ဟိုပြည်သူလည်းရှင်းပြဖို့လိုတယ်နိုင်ငံကလည်းရှင်းပြဖို့လိုတယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူကတော့ဟို slime ပွေကုံပါ slime ပွေကုံသဘောထားလဲဆွေးနွေးလို့ရပါရဲ့ခင်ဗျာ
ဟုတ်ကဲ့ ZN ရဲ့ရှင်းနောက်မှာမရှင်းပြနိုင်တောင်မှမြန်မာနိုင်ငံကနေတဆင့်အင်္ဂလိပ်လူနဲ့အားလုံးတစ်ကမ္ဘာလုံးနားလည်အောင်တောင်ဆန်းစစ်ကြီးကတရက်မတိုင်ခင်မှာစစ်ကူရဲနဲ့မှမိတ်ခွန်းပြောတော့မှဖြစ်တယ်အဲ့တော့အဲ့ဒီဥစ္စာကတစ်ကမ္ဘာလုံးကသူတို့တရင်တော့ဒီလေလာမှာဆိုတော့ UN ကနေစီမီကနေပြောတာနဲ့ဒီကနေပြောတာအတူတူတော့ပဲဖြစ်မှာပါအဲ့တော့ UN မှာကတော့ဒီသမရကသူ့ရဲ့ဟိုအဘောဖတ်ပြတော့မှဖြစ်ပြီးတော့မှဦးတောင်းထုံးကနေပြီးတော့မှအတက်နိုင်တော့ရှင်းပြမှဖြစ်တယ်အဲ့တော့သူတို့ဆီမှာပြည်သူမှာဒီကလေးညပြည်ပမှာတအားအကြီးမရှိဘူးစီပြည်သူမှာတောင်းဆန်းစစ်စီကနေနေပြည်ကြီးလေလို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါ။ဟိုကုဒီ slime ပွေကုံတောက်ပြတဲ့ချက်ကလည်းစိတ်ဝင်စားကြပါဒီတော်အောင်ဆန်းစုကြည်ရှေ့ဘက်ထဲမှာမင်းကွန်းပြောဖို့ရှိတယ်။နောက်ပြီးတော့ဒီနေရာမှာလည်းဟိုရခိုင်ပြည်နယ်ကအခြေအနေတွေပြည်ရင်းလုံခြုံရေးပြဿနာတွေဒီထွေထွေညီလာခံမတက်တဲ့ဆုံးဖြတ်ချက်တွေနဲ့ဟိုပတ်သက်တာတွေလည်းဟိုထက်ပြောလိုက်မယ်လို့မျှော်လင့်ရပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမောင်ဆိုဟိုဒါတော်ဆန်းစုကြည်ဒီလိုမင်းကွန်းပြောမဲ့အစီအစဉ်ဟာအခုလိုအကြီးအကျယ်ဟိုဝေဖန်ခံနေရတဲ့နိုင်ငံတကာကိုတစုံတရာပေါ့လေသတင်းစကားပန်းနိုင်မယ်နီလန်ကောင်တစ်ခုလို့ဆိုနိုင်လားဆရာဦးမောင်ဆို
အခုကပြောရင်တော့တရင်ဒီသူ့ရဲ့မင်းကွန်ပြောမဲ့အစီအစဉ်ကကျွန်တော်နှစ်ပိုင်းပါမယ်ထင်ပါတယ်။တစ်ပိုင်းကတော့နိုင်ငံတကာကိုကျွန်တော်တို့ဒီဘာပြေချင်းနေရဲ့နဲ့ပတ်သက်တဲ့သဘောအမှန်ကိုရှင်းလင်းပြနိုင်တဲ့အခွင့်အရေးရနိုင်ပါတယ်။ဒုတိယချက်လက်ကတော့ကျွန်တော်တို့ပြည်တွင်းကလူတွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်ပြီးဘယ်လိုကြီးပြင်မယ်ဆိုတဲ့သဘောထားကိုပြည်သူလူထုရှင်းလင်းလင်းပြောပြနိုင်တဲ့အခွင့်အရေးပါ။ဒါပေမဲ့ဒီမှာတစ်ခုတော့ရှိတယ်နိုင်ငံတော်အခြေပြမိန်ကွန်းလို့ခေါင်းစဉ်တက်မယ်ဆိုရင်တော့ဗမာလိုပြောတာအကောင်းဆုံးပါပဲနိုင်ငံတကာကိုရှင်းပြတဲ့မိန်ကွန်းတက်တဲ့ဆိုရင်တော့အင်္ဂလိပ်လိုပြောတာအကောင်းဆုံးပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးမောင်ဆိုကိုအောင်သူရင်းသဘောထားကိုခင်ဗျာတခုရှိတာတော့သူကမိန်ကွန်းပြောမယ်ဆိုတော့ကျွန်တော်တို့ကဟိုအခုလောလောဆယ်မှာဟိုတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိတာကအဲ့လိုပေါ့လေဟိုသတင်းတောက်တွေကိုဟိုမေးခွင့်ရမှာလားဟိုဆိုလိုတာကတော့အပြန်အလှန် interactive ပေါ့လေအဲ့လိုပြောခွင့်ဆိုခွင့်ဘယ်လောက်ရမလဲဆိုတာတော့ကျွန်တော်တို့လည်းသိတိကျကျမသိသေးဘူးဆိုတော့ဒီလိုမိန်ကွန်းပြောတာမျိုးကဟိုတစ်ဖက်သက်သဘောမျိုးစံနေမလားဟိုဒါကတကယ်တမ်းသတင်းစကားပါလို့ကောင်းတဲ့နည်းလမ်းရောဟုတ်ပါမလားကိုအောင်
အော်ကျွန်တော်ညီနာပေါ့နော်ဆိုတော့အခုကျွန်တော်တို့ဒီမှာကြားနေရတာကမိကုံးကိုအင်္ဂလိပ်လိုပြောမယ်ဆိုတော့သတင်းကြားပါတယ်နောက်တစ်ခါမိကုံးကိုလည်းနိုင်ငံတော်အခြေပြမိကုံးဆိုပြီးပြောတာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်သိသလောက်ကတော့နိုင်ငံတော်အခြေပြမိကုံးဆိုရင်ပြောတာကဒီလွတ်တော်အမတ်ကြီးကျွန်တော်တို့ဒီခေါင်းဆောင်တွေပြောတာခင်ဗျအဲ့တော့ပြောတဲ့အခါမှာလည်းကျွန်တော်တို့တိုင်းပြည်ရုံးသုံးပါသာစကားပဲပြောရမှာပေါ့နော်အဲ့တော့တကယ်လို့တန်တမာနေကျွန်တော်တို့နိုင်ငံတကာကိုရှင်းပြကျွန်တော်အင်္ဂလိပ်လိုပြောမယ်ဆိုရင်တော့ဒါတခြားဒီစားဖြစ်တင်ပါတယ်ဆိုတော့အဲ့တော့အခုပြောမယ်ဆိုတဲ့အခါမှာလဲကျွန်တော်အကြံပြုချင်တာကတော့ package ပေါ့နော်ဟို best ဆုံးတော့ဆုံးဒီပြဿနာတွေကိုအပြည့်ပေးနိုင်မဲ့ဟိုစိတ်ချပြင်ဆင်ပြီးပြောတာမျိုးဖြစ်တင်ပါတယ်အခုကကြားရသလောက်ကကျွန်တော်တို့ဒီသတင်းတွေမှာတွေ့တာက
ဒီမိဘကလိုက်တိုင်းရွှင်ပြီးဘမလူစာရန်ထူလာတော့မရှိနိုင်ဘူးပေါ့နော်ဘာပြောမှမမသိဘူးဆိုတဲ့အခါကျတော့အဲ့လောက်ဖြစ်နေနေတော့လည်းကျွန်တော်တို့ဟိုဒီတဲ့ပို့ပြင်ဆင်နေလို့တော့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပို့ကိုတူးလည်းအလှည့်ပေးချင်ပါသူကတော့ဦးစန်းတင်ဖြစ်ပါတယ်မင်းဘူးမျိုးပါဦးစန်းတင်သဘ Okay, Usan the telephone line am kaung mu khmyar chanar lo di bya ka ho kaung kaung ma cha u chanar pyan mi set twet ko chou sa chi ba me khmyar okay aku lo chanar lo di dot shin tiao email ne pi pho tha le sa o phaw pya chin ma le tu wa lo pi win pi ba a myin la wo a ye chi su lo lo le pi win a myin ne pi ba a myin le ma tu nai ma u le islam taiwan ne mo po pi lo le a kae sat ba le pi win ni tha le shauk thwe ni ba le pi win a che khan mi ma pi ba ne yin sai na da ba wa cha ba le chanar a myin ga lo pi win yi ga po pi a ye chi ba le so bi tu wa ye ba le da lo sa so sia u mong so ho pyo le tabor da myin ne kha set ne tu ba le ti chu wa da mai pho le sa so ဟိုကျွန်တော်ဒီစာနဲ့ပတ်သက်ပြီးပြန်ကောက်ချင်တာတချို့ပြောနေတာတွေလည်းရှိပါတယ်ဒီရခိုင်ရေးနဲ့နောက်ဆက်တွဲမတည်မငြိမ်ကိစ္စတွေပေါ်လာနိုင်တယ်ဒါဟိုတက်ကခွင့်ကောင်းယူနိုင်တယ်ဆိုပြီးတော့ဟိုပူပင်တယ်နေကြားပါတယ်တကယ်ပဲဒီလောက်ထိအောင်စိုးရိမ်စရာအခြေအနေမျိုးတွေရောတကယ်ပဲရှိနေသလားဥမော်စု
လူတွေဖို့ပြောမယ်ဆိုရင်တော့2012ကိုကျွန်တော်စိုးရိမ်ပူပန်ရတယ်အဲပူပန်ရတဲ့အခါကျတော့ပြည်တွင်းမှာဒီလိုပြန်တံပြန်အစိုးရအချက်ဖက်မှုတွေစိုးရိမ်လာတော့အမှန်ပဲခင်ဗျအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘသူဘွားကိုခေါင်းစဉ်တက်ဖို့တော့ကျွန်တော်တို့နည်းနည်းခက်ပါတယ်ကျွန်တော်တို့မွားစကားရှိတယ်တောမီလောင်ရင်တောကြောင်လက်ခမောင်းခတ်တယ်ဆိုတဲ့အနေအထားမျိုးရှိပါတယ်အခုရခိုင်ပြည်နာကကျွန်တော်တို့နိုင်ငံတကာမှာလက်ခဲမှုကြီးတဲ့နိုင်ငံရေးပြည်နာဖြစ်တဲ့ကြောင့်နိုင်ငံရေးတောမီလောင်ရင်တော့နိုင်ငံရေးတောကြောင်တွေလက်ခမောင်းခတ်တာကိုတော့ကျွန်တော်တို့သတိကြီးထားဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဥမောင်ဆိုကျေးဇူးပါကိုအောင်သူငယ်သဘောထားအောင်ခင်ဗျအဲ့လိုစောစောဥမောင်ဆိုထောက်ပြတယ်လို့ဟိုတောမီလောင်တောချောင်လက်ခမောင်ခတ်နိုင်တဲ့အခြေအနေမျိုးတွေဒီထဲမှာတကယ်ပဲရှိနေသလား
ဟုတ်ဖြစ်နိုင်ပါတယ်ဆိုတော့ဒါပေမဲ့လည်းခုနပြောသလိုပေါ့နော်ဒီတက်မတော်ကဒီအခြေအနေကိုအခွင့်ကောင်းယူပြီးတော့ဟိုပြန်အာဏာသိမ်းမယ်ပေါ့ဆိုတော့ဒါမျိုးလောက်ထိတော့ဟိုစိုးရိမ်စရာအခြေအနေမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကကျတော့အခုလိုဟိုဘာခေါ်မလဲအခြေအနေမျိုးမှာတော့ကျွန်တော်ထင်တယ်ဒီတိုင်းပြည်ကဟိုခေါင်းဆောင်လုပ်တဲ့သူတွေကလည်းသိချာရှင်းပြတင်ပါလေအထူးသဖြင့်တော့ဟိုကျွန်တော်တို့ပြည်သူလူထုကိုလည်းနားချတဲ့နဲ့နောက်တစ်ခါကျတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းအမတ်ခံချက်ပေးတင်ပါလေနောက်တစ်ခုကကျတော့အခုလိုထွက်ပြေးနေတဲ့ဒီကျွန်တော်တို့မူဆလင်ဟိုအစိုက်ဝန်းပေါ့ဗျာဆိုတော့သူတို့နဲ့ပတ်သက်လို့လည်းဟိုတက်နိုင်သလောက်စိတ်မပူဘူးပေါ့နော်အကြမ်းဖက်မှုမဟုတ်ဘူးဆိုလို့ရှိရင်သူတို့အနေနဲ့အေးအေးချမ်းချမ်းဆက်နေနိုင်တယ်ဆိုတာမျိုးအမတ်ခံချက်တွေပေးဖို့လိုတယ်ထင်ပါလေ
โอเคကျေးဇူးပါဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့ဒီနိုင်ငံတကာပြည်အားကြီးကတော့လက်တလုံးမှာဟိုတိုးလာတာမကြားရရော့သွားတဲ့အတန်တိတ်မကြားအောင်ဟိုဒီနေ့ပဲဆိုရင်ကျွန်တော်တို့ဟိုသတင်းတွေထဲမှာတွေ့ရတာဒီ Nobel ဆုရှင်နေတဲ့ဒီနိုင်ငံတကာထင်ရှားတဲ့ပုံကိုယ်တွေဝိုင်းလက်မှတ်ထိုးပြီးလူညုံရေးကောင်စီကိုဒီကိစ္စနဲ့ပတ်သက်ပြီးကြိုက်တွယ်ဖို့ဆိုပြီးတော့တိုက်တွန်းတဲ့စာပို့လာမျိုးတွေတောင်ရှိပါတယ်ဆိုတော့ဒီလိုနိုင်ငံတကာပြည်အားကြီးရော့လာဖို့ဆိုရင်ဟိုပြည်ပြည်ပြပါမှာဘာတွေလုပ်ဖို့လုပ်မလဲဆရာဦးမောင်ဆိုသဘောထားကိုဟိုဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်တို့ကရခိုင်ပြည်နယ်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်တို့ကကဘာကိုပြောပြဖို့လိုပါတယ်ခင်ဗျာကျွန်တော်တို့ကအခုကရခိုင်ပြည်နယ်ကိုပြောရင်လက်ရှိအခြေအနေပဲပြောတယ်တမိုင်းကြောင်းမပြောဘူးနော်အဲ့တော့ကျွန်တော်တို့ကလက်ရှိအခြေအနေလည်းပြောပြဖို့လိုတယ်တမိုင်းကြောင်းလည်းပြောပြဖို့လိုတယ်အဲ့ဒီအခြေအနေကိုစစ်စစ်ငုံငုံပေါ့နော်အားလုံးသေသေးချာချာပြောပြဖို့လိုတယ်အဲ့တစ်ဖက်ကကျွန်တော်တို့တိုက်ပြရဲ့အားနည်းချက်တစ်ခုကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်လို့ကန့်တတ်တာပဲအဲ့ဒီနယ်တွေကိုသတင်းမီဒီယာဝင်ဖို့ကန့်တတ်တဲ့စီလေးနိုင်ငံတကာကပန်တဲ့အကြီးလေးပဲအဲ့တော့ကျွန်တော်အမြင်အရပြောမယ်ဆိုရင်ပထမကျွန်တော်တို့အစိုးရဘက်ကရှင်းဖို့လိုတာကတော့လက်ရှိအခြေအနေရောဒီသမိုင်းဆိုင်ရာဖြစ်ပေါ်တိုးတက်လာတဲ့သမိုင်းဘာကြဘယ်သမိုင်းကြောင့်ဖြစ်လာလဲဆိုတာကိုရှင်းဖို့လိုတယ်။နောက်တစ်ခုကမီဒီယာနဲ့ပတ်သက်ပြီးတော့ဒီနေရာမျိုးကိုလွတ်လွတ်လပ်လပ်ဝင်သတင်းဝင်ကိုလည်းပေးဖို့လိုအပ်တယ်လို့ထင်ပါလား
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့အခုဒီနိုင်ငံတကာမြန်မာရောလက်တလောကဟိုလူတွေတိတ်နေချီထွက်ပြေးနေတာကိုဟိုမြန်မာဒီအာတာဝန်ရှိတဲ့လူတွေကမျက်စိစုံမိတ်ငင်းနေရဆိုတော့အမြင်မျိုးတွေဖြစ်နေပါလေ။ဆိုတော့ဒီလိုအမြင်တွေပြောင်းဖို့ဆိုရင်ဟိုကိုအောင်သူငယ်သဘောထားကမြန်မာပြည်ရင်းပြည်ပမှာဘာတွေများလုပ်ဖို့လိုမလဲ။အရင်ကျွန်တော်မှတ်မိတော့ဆိုရင်အရင်စစ်ဆိုးရလက်ထက်တုန်းကဆိုရင်ဒီဟို Lowy Funny ငါပြီဒီအမေရိကန်တို့ဒီနိုင်ငံတကာမှာချင်းကတ်တာမျိုးတွေတော်ရှိခဲ့ဘူးပါလေ။ဆိုတော့ဟိုမြန်မာအစိုးရအနေနဲ့ပြည်ရင်းပြည်ပပေါ့လေဆိုတော့ကိုအောင်သူငယ်ထောက်ပြခဲ့တယ်လို့ပဲဟိုတစုံလုံးအနေနဲ့ဟိုလှုပ်တဲ့နဲ့လှုပ်ထိုက်တာတွေဘာတွေများရှိမလဲ
။ဟိုကျွန်တော်တယောက်တည်းတော့ဟိုညာမီဘယ်တော့ပဲပြောလို့နိုင်မှာပေါ့နော်။အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုအခုကိစ္စတွေမှာအဖြစ်အပျက်ဒီသရုပ်ဘက်က Pan Islamism လို့ခေါ်တဲ့ဒီ OIG ပေါ့မွတ်စလင်နိုင်ငံတအုပ်လုံးရဲ့ ီစိတ်ဆိုးဒေါသထွက်နေတဲ့အခြေအနေကိုရင်ဆိုင်ရပါတယ်ဆိုတော့တစ်ဖက်ကသူတို့နဲ့လည်းဟိုကျွန်တော်တို့ဒါကိုရှင်းမှုလူတွေလို့ထင်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ပြီးခဲ့တဲ့နာဗစ်ကာလာတော့လုတ်ခဲ့မှုရဲ့အတွေ့အကြုံရှိပါတယ်ကျွန်တော်တို့ Tripartite Cook Group ကိုခေါ်လဲဒီအာဆီယံကနေဝင်ပြီးတော့ကျွန်တော်တို့နိုင်ငံကယ်ဆယ်ရေးကိစ္စတွေဝိုင်းကူသလိုပေါ့နော်အခုကိစ္စတွေမှာလည်းအာဆီယံဘက်ကနေပြီးတော့ဥမာသူတို့ Goodwill Office ခေါ်တဲ့သတ္တမယုံတွေကိုကျွန်တော်တို့စစ်တွေလို့ဒီဘူးစည်းတော့မောင်းတော့မှစိုက်ပြီးတော့အခြေအနေကိုစောင့်ကြည့်ပေးတယ်နောက်တစ်ခါလူသားချင်းစာနာတဲ့အကူအညီမျိုးဝိုင်းကူပေးမယ်ပေါ့နော်နောက်တစ်ခါတချို့ကောလာဟလတွေပြဿနာဖြစ်ရင်လည်းကျွန်တော်တို့ကိုယ်စားသူတို့တွေကဝိုင်းရှင်းပြီးတော့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ကျွန်တော်တို့အတွက်တော့ဒီထက်ပိုပြီးတော့ဟိုပွင့်လင်းမြင်သာမှုလည်းရှိမယ်ပို့ပြီးတော့လည်းဒုသကိန်းသာဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်ဒါကတော့ကျွန်တော်မြင်လို့ပြောတာပါ
ဟုတ်ကဲ့ဟိုဒီနိုင်ငံတကာအတိုင်းအတာမှာရောဒီလိုလိုက်လံပြီးရှင်းပြဖို့လို့ဘာလို့ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုလုံနိုင်တာတွေဘာတွေရှိနိုင်လဲ
ကျွန်တော်ထင်တော့ဖန်တမန်အထူးသဖြင့်စာရုံးတွေကိုဒီတဲ့ပို့အားဖြည့်တင်ပါတယ်နောက်တစ်ခုကအထူးသဖြင့်တော့အနောက်နိုင်ငံနဲ့ဒီအမေရိကန်လိုနိုင်ငံကြီးမှာတော့ lobby firm ခေါ်တာပါဗျာခုညလည်းပြောပါတယ်ဆိုတော့အဲ့လိုစီယုံပြီးတော့လောက်ကင်တဲ့ငွေကြီးလဲယူတဲ့ဒီလိုဖွဲ့စည်းမှုတွေကတော့ပုံပြီးပေါရောက်တဲ့သဘောမျိုးရှိတတ်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်စိုးသဘောထားရောခင်ဗျာဒီလိုပေါ့လေမြန်မာနိုင်ငံဒီရခိုင်အရေးနဲ့ပတ်သက်လို့ကော်ဖီအန်နန်ကော်မရှင်တို့ဘာလို့ဖွဲ့ပြီးတော့ဒီဟိုပြည်ပဟိုအဲ့လိုပေါ့လေထင်ရှားတဲ့ပုံစံတွေနဲ့ဆောင်ပေါ့လုပ်တဲ့တိုင်းတာတွေရှိပါတယ်ဆိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာရောဘလောက်တိုင်းတာတီထပ်ပြီးတော့တွန်းမြင့်လုပ်တဲ့နယ်လို့ယူဆရလဲခင်ဗျာ
အဲကျွန်တော်တို့ကကကောင်သူငင်းပြောတဲ့လက်ခံပါတယ်အဲဒီလိုပဲကျွန်တော်တို့တက်နိုင်ငံတွေကပူးပေါင်းဆောင်ရွက်မှုအာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်မှုပြီးတော့လိုအပ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာအဲအဲ့လိုမဟုတ်ဘဲနဲ့ဖြီးဖြီးရင်ဆိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ခက်ပါမယ်တစ်ဖက်ကကျွန်တော်တို့ဘာပဲဖြစ်ဖြစ် UN မှာကျွန်တော်တို့ဗီဒီယိုအနာကင်ထားတဲ့တရုတ်ရုရှားနဲ့တင်ကျွန်တော်တို့အဆင်ပြေဦးနေမပြီးပါဘူးဒေတာရင်းနိုင်ငံတွေရဲ့ထောက်ခံမှုလည်းကျွန်တော်လိုအပ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ပင်တိုင်းဆွေးနွေးပေးကြတဲ့မြန်မာရေးသုံးသပ်သူဥမောင်စိုးဥအောင်တုံရင်းနဲ့ကိုလိုင်းပါဝင်ဆွေးနွေးတဲ့ပုံကိုယ်တွေအီးမေးလ်တွေ Facebook တွေနဲ့ပါဝင်တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သမီးညာထားရတဲ့ లై ဆင်းရကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တင်းနှင်းငွေနေမနဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2မီတာ30 40 49 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးကြတွေပေးပို့လို့တယ်။သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းနဲ့တောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးတာပေးပို့နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမှတ်ဧဒနာကျော်ညင်ညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်ဦးကသူ့ရဲ့နိုင်ငံကိုအမေရိကန်စစ်အင်အားနဲ့ရှင်းနိုင်တဲ့အထိတိုးချဲ့ပြီးတော့လှုပ်ဆောင်သွားမယ်လို့ပြောပြီးတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပြင်းထန်တဲ့အထိလှုပ်ဆောင်သွားဖို့စနေနေ့ကပဲအစိုးရရုပ်တံကနေကတိပြုသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့စ조사နေတာအောင်မြင်ခဲ့နေပြီလို့မစ္စတာကင်ကပြောပြီးတော့ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကတိုးလာနေတဲ့အချိန်မှာဒီအစီအစဉ်ကိုအပြစ်သက်လှုပ်ဆောင်ဖို့တန်တန်ချသွားတာဖြစ်ပါတယ်။ဒီဘက်နဲ့ရောက်ဖို့အတွက်အမေရိကန်ကခံနိုင်ရည်မရှိတဲ့နျူကလ িয়ার လက်နက်နဲ့တံပြန်တိုက်ခိုက်နိုင်တဲ့အစွမ်းရည်ပိုင်ဆိုင်နိုင်ဖို့တနိုင်ငံလုံးကအင်တိုက်အားတိုက်ပါဝင်လှုပ်ဆောင်ကြပါအောင်လို့လည်းသူကတိုက်တွန်းသွားခဲ့ပါတယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့မှာတောက်ချာနေကလူသွားလူလာများတဲ့အချိန်တွင်မြေအောက်ရထားကိုဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့လူတူးကိုဖမ်းလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကကြေညာပါတယ်။အသက်18နှစ်အရွယ်အမျိုးသားတဦးကိုဒိုဘာစိတ်ကဲမှာစနေနေ့မနေ့ကဖမ်းဆီးလိုက်တယ်လို့ဗြိတိန်အာဏာပိုင်ကပြောပါတယ်။ဒိုဘာစိတ်ကဲကဗြိတိန်နဲ့ပြင်သစ်ကြားရေချောင်းနဲ့တွာလာတဲ့အဓိကကရုစိတ်ကဲနေရာဖြစ်ပါတယ်။ဗြိတိန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဒီဖမ်းဆီးမှုကအရေးပါတဲ့ဖမ်းဆီးမှုဖြစ်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်ဆိုးမျိုးနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းကြောင်းဝင်တိုက်တွန်းပေးဖို့နိုဘယ်ဆုရှင်12ဦးနဲ့အနုပညာနဲ့စီးပွားရေးလူမှုရေးလောကမှာထင်ပေါ်ကျော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးသွားခဲ့ပါတယ်။အဖွဲ့အစည်းပေါင်းစုံကတည်ရတဲ့သတင်းတွေအရမြန်မာနိုင်ငံမှာရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာယာနဲ့ချီတိတ်ဆုံးခဲ့ရတယ်လို့သူတို့ရဲ့ဆာမပြောထားပါတယ်။လူတွေတိတ်နဲ့ချီပြီးအိုးအိမ်ဆုံးခွာပြေးကြရတဲ့အခင်းဖြစ်တဲ့ဒေသမှာကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ထောက်ပံ့မှုမရသလောက်ဖြစ်တယ်လို့ဆိုထားပါတယ်။ဒါကြောင့်မလို့ကုလားတမကအနေနဲ့ခိုင်ခိုင်မာမာဆုံးဖြတ်ချက်တစ်ခုချပြီးတော့မြန်မာအစိုးရကိုဖြောင်းပြဖို့လဲသူတို့ကအကြံပြုထားပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဒီနေ့ကစားမှာအစောပိုင်းကစားသွားတဲ့ Crystal Palace နဲ့ Southampton ပွဲမှာ Southampton ကတကိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ရှင်။
ဒီနေ့တင်ကြပ်မှာအစ်တနာကျော်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါဒီအိုအမေရိကန်သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်တော်ချင်းည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လင်းချမ်းမြေကြပါစေဒီအိုမြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.